Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းကြညာမှာပါဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇီးတဲကိုထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်တွေကိုတာဝန်ရှိသူတွေနေရာအနှံ့ပြားမှာလိုက်ရှာနေပါတယ်အာလပိုမြို့ကနေလူတွေကိုရှေ့ပြောင်းကယ်ထုတ်နေကြတာဒီကနေ့ပြီးမယ်လို့ခန့်မှန်းထားပေမဲ့ရာသီဥတုစိုးနေတာကိုတော့အတိပေးထားပါတယ်တောင်ကိုရီးယားသမ္မတကိုရေးယူဖို့လွှတ်တော်ကဆုံးဖြတ်ထားတဲ့ပေါ်အခြေခံဥပဒေခေါ်ယူမှာဒီကနေ့စပြီးကြားနာပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တဲသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေထဲမှာတော့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးအဖွဲ့ GMC ရဲ့နှစ်ရက်တာအစည်းအဝေးမှာအဓိကဆွေးနွေးချက်တွေကပါပါလေ
။ဒီမိုင်းကျဉ်းတဲ့အခါမှာပြည်သူလူထုအများဆုံးအသုံးပြုတဲ့လမ်းတွေနေရာတွေပေါ့နော်ဒါတွေကိုအဓိကထားပြီးတော့အစိမ်းစားသွားဖို့
GMC အတွင်းရေးမှူးနှစ်ရက်ပြောကြားချက်ပါတခါမောင်တော်ဒေသမှာရခိုင်ကျေးရွာတွေတိုးချက်မဲ့ဆိုတဲ့နေဆက်ဒေသတိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ပေါ်တုံ့တက်ဝေဖန်မှုတွေမောင်တော်ဒေသမှာပထမဆုံးတွားရောက်သတင်းယူခွင့်ရခဲ့တဲ့စာနယ်ဇင်းအဖွဲ့ကသတင်းမှန်တွေတကယ်ပဲဖော်ပြနိုင်ပါမလားတခါစစ်တပ်ပိုင်လက်မြေတွေမှာပိုင်နဲ့ကျူးလွန်မှုနဲ့ရှမ်းပြည်နယ်ကအလုသမား80ကျော်ထောင်ဒဏ်အသီးသီးချမှတ်ခံလိုက်ရတာစတဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနားဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါမယ်ရှင
်ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇီးတစ်ခုကိုတနင်္လာညကထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်သေးကိုလိုက်ရှာနေကြမှာဒီကနေ့တော့နေရာများပြားကိုဝန်ရှာတယ်လို့ဂျာမန်သတင်းမီဒီယာတွေကပြောပါတယ်အဲ့ဒီထဲမှာနယ်သာလန်နိုင်ငံနဲ့နယ်ဆက်အမေရိကမြို့ကဒုက္ခသည်စခန်းတစ်ခုလည်းပါပါတယ်ဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့အစိုးရရှိနေပြီစီကတော့ဘယ်လိုမှတ်ချက်မျိုးမှမကြားရသေးပါဘူးအဲ့ဒီတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးပြီးဒါဇင်နဲ့ချီပြီးတော့တရားရခဲ့တာပါတိုက်ခိုက်သူအဖြစ်တန်းတရားရှိထားသူဟာလွန်ခဲ့တဲ့လတွေကတည်းကနေရာရင်းပြန်ပို့ခံရဖို့ရှိနေတဲ့တူနီရှားနယ်ဘွားတူဦးဖြစ်တယ်လို့ဂျာမနီအစိုးရတာဝန်ရှိသူတွေကပြောပါတယ်တ24နှစ်အရွယ်အန်နစ်အမရီဟာဂျာမနီနိုင်ငံကို2015ခုနှစ်ဇူလိုင်လကရောက်လာခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အခုလိုဖြစ်ရမျိုးတွေကြောင့်ဂျာမနီနိုင်ငံအနေနဲ့နိုင်ငံတွင်းမှာခိုလုံခွင့်တောင်းခံထားသူထောင်ပေါင်းများစွာကိုဘယ်လိုမျိုးစစ်စစ်တာတွေလုပ်သွားမလဲဆိုတဲ့မေးခွန်းတွေပြန်ပေါ်လာပါတယ်
ဆီးရီးယားနိုင်ငံအလက်ပိုမြို့ကနေတပုန်နေနဲ့ရက်သားတွေကိုရွှေ့ထုတ်နေတာတွေဒီကနေ့အပီးတတ်နိုင်ဖို့မျှော်လင့်ထားတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC ကပြောပါတယ်။အလက်ပိုမြို့နဲ့အစ်တလီပြည်နယ်မှာတပုန်နေဝိုင်းထားတဲ့ခြေရွာနှစ်ရွာကထောင်ပေါင်းများစွာသောလူတွေကိုဒီကနေ့တနေ့လုံးနဲ့ညဘက်အထိဆက်ပြီးရွှေ့ထုတ်သွားမှာပါ။ဒါပေမဲ့ရာသီဥတုဆိုတာကြောင့်လုပ်ငန်းနှောင့်နှေးနေတယ်လို့သတိပေးထားပါတယ်။ရွှေ့ပြောင်းကယ်ထုတ်တဲ့လုပ်ငန်းကို ICRC ကကူညီလှုပ်ဆောင်ပေးနေတာဖြစ်ပြီးအခုချိန်အထိဆိုရင်အလက်ပိုအရှေ့ပိုင်းကနေလူပေါင်း 3,400 လောက်ထွက်သွားပါပြီ။သမရဘာရှားအဲအာဆက်ကိုဖျောက်ချဖို့ကြိုးစားနေတဲ့သဘုံတွေကအလက်ပိုအရှေ့ပိုင်းကို၄နှစ်ကြာထိန်းချုပ်ခဲ့တာပါအခုချိန်ထိထွက်သွားပြည်သူတွေတဲမှာပြီးခဲ့တဲ့တညတဲမှာတင်ထွက်သွားတဲ့သဘုံ၄000လဲပါပါတယ်သဘုံတွေဝိုင်းထားတဲ့အစ်တလီပြည်နယ်ကဖိုအာနဲ့ကီဖရာယာကြီးရွာနှစ်ခုကနေလဲရာပေါင်းများစွာသောလူတွေထွက်သွားပြီးပါပြီရွှေပြောင်းကယ်ထုတ်တဲ့အစီအစဉ်ထဲမှာဒီရွာနှစ်ရွာကလူတွေကိုလည်းထည့်ပေးဖို့အစိုးရဘက်ကတောင်းဆိုခဲ့တာပါရွှေထုတ်တဲ့နောက်ဆုံးအဆင့်ကိုဒီကနေ့မှအပြီးသတ်မယ်လို့ ICRC ပြောခွင့်ရအမျိုးသမီးတူကဒီကနေ့အစောပိုင်းမှာပြောဆိုထားပါတယ
်လူကြံခံရလို့တည်ဆုံသွားတဲ့တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးအတွက်ဝမ်းနည်းကြိုခွဲခြင်းအထိမ်းအမှတ်ပွဲတစ်ခုကိုမော်စကိုမြို့တော်ကရုရှားနိုင်ငံခြားရေးဌာနမှဒီကနေ့ကျင်းပပါတယ်တာမတ်ကြီးအွန်ဒရီကာလော့ဖ်ကိုတာဝန်ချိန်ပြင်ပတူရကီရဲတပ်ဖွဲ့ဝင်တူကအန်ကာရာမြို့တော်မှာပြစ်တက်လိုက်တာပါတာမတ်ကြီးကာလော့ဖ်ရဲ့ရုပ်အလောင်းထည့်ထားတဲ့အခေါင်းပတ်ပတ်လည်မှာပန်းကွေတွေချထားပြီးစစ်တပ်ကွန်ပျူတာဖွဲ့တစ်ဖွဲ့ကအကုန်ပြုဝန်းရံထားပါတယ်။သူရဲ့မိသားစုဝင်တွေနဲ့တူတခြားလူအများပြားဒီကနေ့အခမ်းအနားကိုတက်ကြပါတယ်။ဒီထဲမှာသမ္မတဗလာဒီမီယာပူတင်ဝန်ကြီးချုပ်ဒီမီထရီမေဗီယက်ဒက်ဖ်နဲ့နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့လည်းပါပါတယ်။ဒီလိုချန်တက်ဖြတ်မှုကိုမူဆလင်ဘာသာရေးဆရာဖက်ဒူလာဂူလန်ရဲ့ကွန်ရက်အဖွဲ့ဝင်တူကလုပ်တယ်ဆိုတာဇာညာဖြစ်စရာမရှိဘူးလို့ဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲတွင်တူရကီသမ္မတရစ်ချက်တိုင်းအာရူဝန်ကပထမဆုံးအကြိမ်ဖြစ်လူသိရှင်ကြားပြောပါတယ်။ကူလန်ကတော့သူနဲ့မပတ်သက်ဘူးလို့ညင်ထားပြီးလှုပ်ကြံမှုအပေါ်ဒီသတင်းပတ်အစောပိုင်းကပဲပြစ်တင်ရှုတ်ချထားပါဗျ
။မက္ဆီကိုနိုင်ငံမက္ဆီကိုစီးတီမြို့တော်နာကမီရှူမီပန်စင်မှာပေါက်ကွဲမှုဖြစ်တာကြောင့်တေဆုံးသူ33ဦးထဲက10ဦးဟာဘသူဘဲဝါဒီဆိုတာမသိရသေးဘူးလို့မက္ဆီကိုတာဝန်ရှိသူတွေကပြောပါဗျ။ဗုဒ္ဓင်းနဲ့နှောင်းပိုင်းအထိဆိုရင်တိခိုက်ဒဏ်ရာရသူအယောက်40ကျော်ကိုဆေးရုံတင်ထားရတုံးမယ်လို့ပြည်내အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါဗျ။မြို့တော်နဲ့ကီလိုမီတာ30ကျော်ဝေကာတဲ့ ဒူတီဖက်မြို့ကဆန်ပါပလီတိုဈေးမှာအင်္ဂါနေ့ကပောက်ကွဲမှုဖြစ်တာပါအင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ချိန်ဈေးထဲမှာခရစ်စမတ်နဲ့နှစ်သက်ကိုပွဲတော်ရက်တွေအတွက်မီးရှို့မိပန်းနဲ့ဗျောက်ဦးဝယ်သူတွေနဲ့ပြည်နေခဲ့ပါတယ်ဒီဖြစ်ရကြောင့်လူတွေကြောက်လန့်တကြားထွက်ပြေးကြပြီးကောင်းကင်မှာမီးကိုလုံးကြီးတွေတက်နေတာကိုတွေ့ရပြီးတော့ဆိုင်ကန်းအများစုပျက်စီးသွားပါတယ်ထိခိုက်ဒဏ်ရာရသူတွေကိုအခုအညီပေးဖို့မီးကိုလုံးတွေအပျက်စီးတွေနဲ့ပြည်နေတဲ့ဈေးထဲအရေးပေါ်လှုပ်သားတွေဝင်နိုင်ဖို့ရာနိုင်အတော်ကြာလဲစောင့်ဆောင်းခဲ့ရပါတယ်ရှင်
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေကြာသပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတဖောက်ခွန်းလေးကိုအရေးယူဖို့လွှတ်တော်ကမဲခွဲဆုံးဖြတ်ထားတဲ့ပေါ်ဒီကနေ့တောင်ကိုရီးယားခြေကံဥပဒေခွန်ယုံမှာစပြီးကြားနာဆွေးနွေးပါတယ်။သမ္မတဖောက်ခွန်းလေးဟာယူကော့ခံတောင်ကိုရီးယားကောင်းဆောင်တွေထဲမှာယာရုကနေဖျက်ရှားခံရတဲ့ပထမဆုံးသမ္မတဖြစ်သွားနိုင်ခြင်းရှိနေပါတယ်။ဒီဇင်မာလာကိုရနေကအလွတ်တော်မှာထင်ထားတာတဲ့ပုံများတဲ့ထောက်ခံမဲ့အခြေအတွက်နဲ့သမရဖောက်ကိုရေးယူဖို့မဲခွဲဆုံးဖြတ်ခဲ့တာပါ။သမရရဲ့လုပ်ငန်းတွေကိုထောက်ခံတဲ့ပရဟိတအဖွဲ့အစည်းတွေအတွက်စီပေါ်ရေးလုပ်ငန်းကြီးတွေစီကနေရန်မုံငွေရဖို့သူ့ရဲ့မိတ်ဆွေတဦးနဲ့ပေါင်းပြီးကြံစီလှုပ်ဆောင်ခဲ့တယ်လို့သမရကိုဆွဆွဲထားတာပါ။သမရဘာကိုနေကသူအမားအယွင်းတစုံတရာလှုပ်ထားတာမရှိဘူးလို့ညင်ထားပေမဲ့သူ့ရဲ့မိတ်ဆွေဖြစ်သူ Choi Soon Sil နဲ့တေချာလေးမထားပဲပတ်သက်ခဲ့တဲ့အပေါ်မှာတော့တောင်းပန်ထားပါတယ်။ Choi Soon Sil ကိုယ်တိုင်ကလည်းအဖမ်းခံထားရပြီးတော့တရားရင်ဆိုင်နေရတာပါ။ဒီအရှုပ်တော်ပုံပေါ်လာပြီးတဲ့နောက်ပိုင်းသမရဘော်လူတော်ကံမှုဟာစံချိန်ချိုးလို့နေပါအနိုင်ဆုံးအဆင့်ရောက်နေပါတယ်။ဒါပေမဲ့လည်းတကယ်ကတော့သူ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံသားအများပြားဟာဒီမတိုင်ခင်ကတည်းကတန်မြတ်ဝင်နေကြတာပါ။အထူးသဖြင့်တော့2024ခုနှစ်ကကျောင်းသားအများစုအပါအဝင်လူပေါင်း300တိဆုံခဲ့ရတဲ့ဂျိုပိုးရည်ရင်နှင်းမြှုပ်မှုအပေါ်သူ့ရဲ့ကင်တွယ်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးဘဝင်မကြတာကြောင့်ဖြစ်ပါတယ်။သမရဘာကွန်းလေးဟာ1962ခုနှစ်ကအာနာသိမ့်ပြီးတိုင်းပြည်ကို18နှစ်ကြာအုပ်ချုပ်ခဲ့တဲ့ပါ့ချုံဟီရဲ့သမီးဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံမှာဆေးတွေမတိုးတဲ့အဆုတ်နာတီဘီရောဂါကိုကုသပေးနေတဲ့အကူအညီပေးရေးအဖွဲ့တစ်ခုမှဆေးဝါးတွေရောက်မလာတာကြောင့်ဆေးကုသမှုလုပ်ငန်းစဉ်တွေနှောင့်နှေးကျန့်ကျနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟန်အစိုးရရဲ့နျူကလ িয়ার နဲ့တိုက်ချင်းမြစ်ဒုံးကျည်တွေစမ်းသပ်မှုအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုနဲ့ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုတွေတိုးလာတာတွေကြောင့်ဆေးဝါးပို့ဆောင်မှုတွေကျန့်ကျစေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်အခြေစိုက်အမေရိကန်လူမှုအကူအညီပေးရေးအဖွဲ့အစည်း Eugene Bell Foundation ကမြောက်ကိုရီးယားနိုင်ငံကိုဆေးဝါးတွေနဲ့အထောက်ပံ့ပစ္စည်းတွေပို့ဆောင်ဖို့အတွက်တောင်ကိုရီးယားအစိုးရထံကအတည်ပြုချက်နဲ့တင်ပို့ခွင့်လိုင်စင်ရဖို့အခက်တွေ့နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာတော့ဒီအဖွဲ့ကနေလူနာ 1,500 ကိုကုသပေးနိုင်မဲ့ဆေးဝါးတွေနဲ့အထောက်ကူပစ္စည်းတွေကိုမြောက်ကိုရီးယားကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပြင်တောင်ကိုရီးယားဘက်ကလည်းပြီးခဲ့တဲ့မတ်လကဒဏ်ခတ်ပိတ်ဆို့မှုကိုပို့ပြီးတော့တင်းကျပ်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေပို့ဆောင်ရေးကိုတောင်ခြွင့်ချက်မထားဘဲမြောက်ကိုရီးယားကိုကုန်ပစ္စည်းပို့ဆောင်မှုအလုံးနီးပါးပိတ်ပင်ထားတာဖြစ်ပါတယ်
။ဂျပန်နိုင်ငံအိုကီနာဝါကျွန်းကမြေဧရိယာဧက9000ကျော်ကိုအမေရိကန်ကဂျပန်လက်ထက်ဒီကနေ့အခမ်းအနားနဲ့ပြန်လွှဲပေးလိုက်ပါတယ်။အိုကီနာဝါကျွန်းမှာလုပ်တဲ့အခမ်းအနားကိုဂျပန်ဆွေးအဖွဲ့တွင်းဝင်ချုပ်ယိုရှိဟိဒေဆုကဂျပန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကယ်ရိုလင်းကနေဒီဂျပန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့တမူဒုတိယဗိုလ်ချုပ်ကြီးဂျယ်ရီ ပီ မာတီနက်စ်တို့တက်ရောက်ပါတယ်။အခုပြန်လွှဲပေးတဲ့မြေဧရိယာဟာ1982ခုနှစ်ကတည်းကဆိုရင်အမေရိကန်တပ်ဖွဲ့တွေကဂျပန်ကိုပြန်လွှဲပေးတဲ့အကျယ်ဆုံးမြေဧရိယာဖြစ်ပါတယ်။ဒီမြေထိန်းချုပ်မှုကိုပြန်လွှဲပေးမဲ့ကနဦးအစီအစဉ်ကိုအမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကဒီလအစောပိုင်းမှာကြေညာထားတာပါ။အဲ့ဒီမြေကိုအမေရိကန်မရိန်းတပ်ဖွဲ့ကတော်တွင်းစစ်ပွဲဆိုင်ရာလေ့ကျင့်ရေးနေရာဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ခေတ်ကအိုကီနာဝါကျွန်းမှာအမေရိကန်တပ်ဖွဲ့တွေရှိနေတာပါ။အဲ့ဒီတနေရာထဲမှာတင်ဂျပန်တနိုင်ငံလုံးကအမေရိကန်တပ်ဖွဲ့ဝင်9000နဲ့ကထက်ဝက်ကျော်ရှိနေပါတယ်
။ပါကစ္စတန်နိုင်ငံမှာဆေးကုသမှုခံယူခြင်းနဲ့အာဖဂန်နိုင်ငံသားတွေကိုဝင်ခွင့်ဗီဇာထုတ်ပေးဖို့ပါကစ္စတန်နိုင်ငံကဆုံးဖြတ်လိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကတာခန်းနယ်စပ်ခေတ်ကိုဒီသတင်းပတ်သွားရောက်ခြင်းအတွင်းပါကစ္စတန်ပြည်ထောင်စုဝန်ကြီးချောင်ဒရီနီစာအလီခန်းကကြေညာခဲ့တာပါ။အဲ့ဒီနယ်စပ်ဖြတ်နေရာမှာလွှဲမှုကြီးကြပ်ရေးဌာနအသစ်ကိုပြည်ထရေးဝန်ကြီးဖွင့်ပေးခဲ့ပါတယ်။အကြမ်းဖက်လုပ်ရဆိုင်ရာအပြန်အလှန်ဆွတ်ဆွဲချက်တွေကြောင့်နိုင်ငံဆက်ဆံရေးတိတ်မကောင်းလာတဲ့ကြားမှာပဲနယ်စပ်တစ်လျှောက်ချစ်ချည်ရင်းနှီးမှုတည်ဆောက်ရေးသဘောထားပြတဲ့အနေနဲ့ပါကစ္စတန်ပြည်ထရေးဝန်ကြီးဟာအကြီးတန်းစစ်ဖက်တာဝန်ရှိသူတွေနဲ့အတူတွားရောက်ခဲ့တာဖြစ်ပြီးအာဖဂန်နယ်ခြားဆောင်တပ်ဖွဲ့တွေနဲ့လက်ဆွဲနှုတ်ဆက်ပါတယ်။အာဖဂန်တပ်မှုကပြည်ထရေးဝန်ကြီးခန်ကိုကြိုဆိုပါတယ်။ ပါကစ္စတန်စစ်ရုံတွေမှာစစ်ကူတမှုခံယူခြင်းနဲ့လူနာရီဟာနေဆက်ဖြတ်ကူးရေးဆိုင်ရာပါကစ္စတန်ရဲ့စီကံအစ်တွေကြောင့်အရေးပေါ်ဗီဇာရဖို့အကြီးအကျယ်အခက်အခဲတွေ့နေရတယ်လို့ဝန်ကြီးကပြောပါတယ်။ဒီကိစ္စကိုဖြေရှင်းပေးမယ်လို့ဝန်ကြီးခန်ကအာမခန်ပြောဆိုခဲ့ပြီးစစ်ကူတမှုအတွက်ပါကစ္စတန်ကိုလာမဲ့အာဖဂန်နိုင်ငံသားတွေကိုတိုက်ခန်းနေဆက်ကိမှာဗီဇာထုတ်ပေးမယ်လို့ပြောခဲ့ပါတယ်။အကြံဖက်ဝါဒီတွေဝင်လာမဲ့အရေးတားဆီးဖို့ကြိုးစားတဲ့အနေနဲ့2600ကီလိုမီတာနီးပါးအရှိရှိပြီးတောင်ထူထပ်တဲ့နေဆက်တဲ့လျှောက်ပါကစ္စတန်အာဏာပိုင်တွေကမကြသေးခင်ကပဲထိန်းချုပ်တင်းကျပ်ခဲ့တာဖြစ်ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဗိုလ်ဒူးနေကရဲလိုက်ဖမ်းတော်ကိုထွက်ပြေးတဲ့ထရက်ကာမောင်းသူတယောက်ကြောင့်ကားဆင်းရဲ40စင်းအထိထိခိုက်ပြီးလူ3ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ထိုင်းရဲတပ်ဖွဲ့ကအတည်ပြုပြောပါတယ်။ကားမောင်းတဲ့သူဟာဘတ်စကားလမ်းတစ်ခုပေါ်ကိုမှားဝင်သွားတာဖြစ်ပြီးအန်ဒရယ်ရှိတဲ့တူလူရက်ကိုတားဖို့ရဲကကားကိုရက်ခိုင်းတဲ့အချိန်မှာမရက်ဖဲဆက်မောင်းသွားတယ်လို့သတင်းတွေမှာဖော်ပြပါတယ်။သူဟာပက်ချပူရီလမ်းမကြီးပေါ်ကနေအက်ကာမိုင်လမ်းမပေါ်အထိ5ကီလိုမီတာလောက်ဆက်မောင်းနေခဲ့ပြီးနောက်ဆုံးမှာတော့ရဲကသူ့ကားတရာကိုပြစ်ခတ်ပြီးတော့ရက်ပစ်ခဲ့တာပါ။သတင်းတွေဆိုရကတော့ကားမောင်းသူဟာပြီးခဲ့တဲ့3ရက်လိုမူရစီသုံးဆွဲနေခဲ့တယ်ဆိုတာကိုဝန်ခံထားပါတယ်ခင်ဗျာ
။ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တူကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ပြစ်ခတ်တက်ခိုက်မှုရစဲရေးဆိုင်ရာပူတွဲဆောင်ကြည့်ရေးကော်မတီ JMC ရဲ့နှစ်ရက်ကြာအစည်းအဝေးဟာဒီကနေ့ပြီးဆုံးသွားခဲ့ပြီးလုပ်ငန်းဆောင်ရွက်မှုဟာတစ်နှစ်တာကာလအတွင်းအဓိကကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာကိုအဓိကဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးချက်တွေမှာအပြန်အလှန်ဆက်သွယ်ဆောင်ရွက်မှုတိုင်ကြားမှုတွေပေါ်မှာကင်တွယ်ဖြေရှင်းမှုမြေမြုပ်မှန်ရှင်းလင်းရေးနည်းမြေသတ်မှတ်ရေးစတဲ့အချက်တွေပါဝင်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်မြို့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချိုင်းဘူဌာန NRPC မှာဒေလ21ရက်နဲ့22ရက်နေ့တွေမှာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့ပြည်ထောင်စုအဆင့်ပြည်ငယ်နဲ့တိုင်းဒေသကြီးအဆင့်တွေပူးပေါင်းပြီးပထမဆုံးအကြိမ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ရက်ကြာဆွေးနွေးပွဲမှာ JMC ကော်မတီအဆင့်ဆင့်ရဲ့လုပ်ငန်းဆောင်ရွက်မှုဆိုင်ရာအားသာချက်အားနည်းချက်အခက်အခဲနဲ့စိန်ခေါ်မှုတွေကိုအသီးသီးတင်ပြခဲ့ကြပြီးစိန်ခေါ်မှုအနေနဲ့အချက်15ချက်လောက်ရှိကြောင်းဆွေးနွေးခဲ့ပါတယ်အဓိကကျတဲ့စိန်ခေါ်မှုတွေကိုတော့ JMC ပြည်ထောင်စုအဆင့်ကော်မတီရဲ့အတွင်းမှုတစ်ဖြစ်တဲ့ချင်းမျိုးသားတပ်ဦးကဒေါက်တာရွှေခါကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်အဲပထမကတော့ဒီ JMC Unit JMC S အကြတဲ့မှာကျွန်တော်တို့ဘယ်လိုပူးပေါင်းမှုတွေလုပ်ကြမှာ communication အဲ့ဒီကိစ္စကိုကျွန်တော်ဆွေးနွေးပါတယ် Now တစ်ခုကတော့ဒီကျွန်တော် complaint letter ပေါ့အဲ့ဒါမျိုးတွေတစ်ဖက်ဖက်ကနေတန်ကြာမှုတွေလုပ်ရတယ်သက်ဆိုင်ရာဟိုတန်ကြာချင်းခံရတဲ့ဒီအဖွဲ့အစည်းဘက်ကနေဟိုဟိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ဟာတွေပြီးတော့ဒီ JMC S မှာကျွန်တော်တို့ဟိုရုံးဝန်ထမ်းကိစ္စတွေပြီးတော့မှဒီဟိုဒီမိုင်းနင်းကိစ္စဒီမာကေးရှင်းကိစ္စအဲ့ဒါတွေစသဖြင့်ပေါင်းပါတယ်
ဒီ mining ကမြေမြုံပိုင်းရှင်းလင်းရေးနဲ့ပတ်သက်ပြီးစီမံချက်ရေးဆွဲဖို့ဗဏ္ဍာရေးအခြေအနေအရနှစ်ဖက်အဖွဲ့တွေညှိနှိုင်းဆောင်ရွက်ဖို့စတင်ဆောင်ရွက်မယ်ဆိုရင် GMC S ကပြည်내အဆင့်မှာစီမံချက်ရေးဆွဲဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်း GMC ပြည်ထောင်စုအဆင့်ကော်မတီရဲ့အတွင်းရေးမှူးနှစ်ဖြစ်တဲ့ဘူမူကြီးဝနအောင်ကပြောပါတယ်
။ဒီ mining ရှင်းလင်းတဲ့အခါမှာပြည်သူလူထုအများဆုံးအသုံးပြုတဲ့လမ်းတွေနေရာတွေပေါ့နော်ဒါတွေကိုအဓိကထားပြီးတော့အစိမ်းစားသွားဖို့အပြင်လူလူအများစုသုံးတဲ့အရက်ဒေသတွေဒါတွေတို့အရင်ဆုံးစောင့်ကြည့်သွားဖို့ဒါဒီနေ့တော့အပေါ်လုံးကညှိနှိုင်းကြပါလေဒီပေါ်မှာလည်းတို့တက်ဆိုင်ရာ GMC S Lite အစီမံချက်တွေပြန်လည်ညှိနှိုင်းပြီးတော့ရေးဆွဲပါရေးဆွဲပြီးတော့ဒီမိုင်းလေးနဲ့ပတ်သက်ပြီးတော့စတင်ဆောင်ရွက်လို့ရပြီဆိုတာနဲ့တို့စီမံချက်အတိုင်းအများဆုံးဆောင်ရွက်နိုင်ဖို့အတွက်လည်းဆောင်ရွက်နိုင်ဖို့ဒီနေ့တော့ညှိနှိုင်းခဲ့တာရှိပါတယ်
ဒီမာကေးရှင်းကနေမြေသတ်မှတ်ရေးအတွက်ကိုတော့ JMCU ခေါ်ပြည်ထောင်စုအဆင့်ကမူဝါဒချမှတ်ပြီး JMC S ခေါ်ပြည်내အဆင့်ပူးတွဲစောင့်ကြည့်ရေးကော်မတီအတွင်းမှာညှိနှိုင်းပြီးပြန်လည်တင်ပြဖို့ဆွေးနွေးခဲ့ကြပါတယ်ပြစ်ခတ်တိုက်ခိုက်ရေးဆိုင်ရာသဘောတူစာချုပ် NCA ကိုပအဝင်လက်မှတ်မြေထိုးသေးတဲ့ UNFC ခေါ်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကအပြစ်ခတ်ရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုနိုင်ငံတကာအစိုးရကိုယ်စားလှယ်တွေပအဝင်ဖို့အဆိုပြုထားတာရှိပါတယ်နိုင်ငံတကာကိုယ်စားလှယ်တွေပါဝင်ရေးနဲ့ပတ်သက်ပြီးဘူမူကြီးဝနအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီပူးတွဲစောင့်ကြည့်တာတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားနဲ့ကျွန်တော်တိုင်းသားတွေအနေအထားကတော့ကျွန်တော်တို့ကကို အိမ်ရဲ့ပြဿနာကိုယ်ပေါ့ရှင်းရမယ်ဆိုတဲ့အခြေခံစဉ်းစားချက်နဲ့ကျွန်တော်ဒီ JMC စတည်ထောင်လဲရလောက်ခဲ့တာဖြစ်တဲ့တွေ့ကိုယ်အိမ်ရဲ့ပြဿနာကိုယ်ဒါဒီတိုင်းပန်းကြီးကိုချင်းပဲဖြေရှင်းမှာဖြစ်တော့တယ်ကျွန်တော်ကတော့စောက်ကြည့်ရမှာတော့ပြင်မကခုနပြောတဲ့နိုင်ငံခြားသားပေါ့နော်ခေါ်ခြင်းမရှိပဲနဲ့ကျွန်တော်တို့တမှုထူးပြီးတော့ကျွန်တော်တို့ရဲ့အယောက်သားကိုယ်စားလှယ်ဆိုပြီးတော့ကျွန်တော်ထည့်သွင်းထားခြင်းဖြစ်ပါတယ်အမှားတည်းဒီအယောက်သားကိုယ်စားလှယ်အနေနဲ့ဒီတက်နှစ်ဖွဲ့ချာမှာဒီအလဲရနေပြီးတော့ထိန်းကြီးပေးနိုင်ဖို့ဆိုတဲ့ဒီရွက်ချက်လည်းတွားဖို့ရှိပါတယ်နိုင်ငံခြားကစောက်ကြည့်သူတွေကိုဒီ JMC မှာတော့ထည့်သွင်းဖို့ဆိုတော့အစရေရတဲ့အခြေခံမှာမစင်စားခဲ့တဲ့တော့ထည့်သွင်းပါလည်းမဟုတ်ဘူးဆိုတော့ပြောလို့ပါ
လက်ရှိပြီးဆုံးသွားတဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့နှစ်ရက်ကြာစည်းဝေးကို GMC ပြည်ထောင်စုအဆင့်တိုင်းဒေသကြီးနဲ့ပြည်내အဆင့်ကတက်မတော်သားကိုယ်စားလှယ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်နဲ့အကြမ်းသားကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။လောလောဆယ်မှာတော့တနင်္သာရီနဲ့ပဲခူးတိုင်းဒေသကြီးကရင်မွန်နဲ့ရှမ်းပြည်နယ်တွေမှာတိုင်းဒေသကြီးနဲ့ပြည်내အဆင့် GMC ကော်မတီတွေဖွဲ့စည်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်တိုင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့လောက်ရှိနေပြီးအဖွဲ့10ဖွဲ့ကသာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်။မောင်တော်ဒေသမှာပင်ကလေးကျေးရွာအစမတန်များပြားနေတာကြောင့်တိုင်းရင်းသားကျေးရွာတွေတိုးချဲ့မဲ့အစိုးရရဲ့စီမံကိန်းဟာလက်ရှိဖြစ်နေတဲ့ပြည်ပခါတွေအပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့သုံးသပ်နေကြပါတယ်။ကျေးရွာတွေတိုးချဲ့တာမှာလုံခြုံမှုနဲ့စီးပွားရေးပြည်လည်ဖို့ကိုလည်းလှုပ်ဆောင်ပေးမှသာအဆင်ပြေနိုင်မယ်လို့ထောက်ပြတာတွေလည်းရှိပါတယ်။ဒါအပြင်အစိုးရအနေနဲ့နိုင်ငံသားဖြစ်မှုကိုပဲစနစ်တကျလှုပ်ဆောင်သင့်တယ်လို့ထောက်ပြသူတွေလည်းရှိပါတယ်။အဖြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်။
နေဆက်ဒေတာတိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးအစီအစဉ်နဲ့လှုပ်ဆောင်မဲ့ဒီစီမံကိန်းဟာနှစ်ပေါင်း20ကျော်အတွင်းပထမဆုံးအကြိမ်လှုပ်ဆောင်ခဲ့တာဖြစ်ပြီးဒီနှစ်ထဲမှာစတင်အကောင့်ထည့်ဖို့မယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကရခိုင်ပြည်နယ်ကိုသတင်းရယူဖို့အစိုးရကရွေးချယ်ဆေးလွတ်လိုက်တဲ့ပြည်တွင်းပြည်ပသတင်းဌာနကသတင်းတောက်တွေကိုပြောဆိုထားပါတယ်ကျေးရွာတိုးချဲ့တဲ့အစီအစဉ်ကိုခုချိန်ထိတော့တိတိကျကျမသိရသေးပါဘူး။ပြည်내အစိုးရဘိုင်းကိုဆက်သွယ်မေးမြန်းလာမှာတော့အမည်မဖော်လိုတဲ့တာဝန်ရှိသူတဦးကတိုင်းရင်းသားကျေးရွာတွေတိုးချဲ့ရေးဘိုင်းကပြည်အောင်စုအစိုးရပြည်ရေးဝန်ကြီးဌာနလက်အောက်ကနေဆက်ရေးရာဝန်ကြီးဌာနဘက်ကတာဝန်ယူချမှတ်ပေးမှာဖြစ်ပြီးလက်ရှိအချိန်ထိတော့ပြည်내အစိုးရဘိုင်းမှာဒီကိစ္စကိုဆွေးနွေးမှုမရှိသေးဘူးလို့သူကပြောပါတယ်။ဒါပေမဲ့မောင်တော်ဒေသခံတွေကိုဆက်သွယ်မေးမြန်းရမှာတော့ဒီလိုလှုပ်ဆောင်ဖို့စီစဉ်နေတယ်ဆိုတာကဟုတ်မှန်ကြောင်းနဲ့ခရိုင်အုပ်ချုပ်ရေးဘက်ကစတင်ကကျေးရွာတိုးချဲ့ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေပြီလို့ပြောပါတယ်။မောင်တော်ဒေသခံတဦးဖြစ်တဲ့ဦးဟန်မောင်ကတော့အစိုးရရဲ့လှုပ်ဆောင်ချက်ပေါ်မှာထောက်ခံပြောဆိုခဲ့ပေမဲ့လက်ရှိမောင်တော်ဒေသမှာကြုံတွေ့နေရတဲ့နဲ့ပတ်သက်ပြီးသူကခုလိုပြောပြသွားတာပါ။ကျွန
်တော်စုမှုတော့ရှိနေတယ်ဒါပေမဲ့အလုံးကစီပေါ်ရဲ့ဆင်ကျင်လို့ရှိတော့ကအမှုလို့ထင်ပါတယ်။လူကြီးတွေကလူရည်ကြီးဖြစ်နေတယ်။ရေးတွေကအများနည်းတယ်လို့သိနေရှိနေတာပါ။
ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဥက္ကဋ္ဌဦးကျော်မင်းကတော့အစိုးရရဲ့လှုပ်ဆောင်မှုအပေါ်အခုလိုဝေဖန်ထောက်ပြလိုက်ပါတယ်။
အဲ့တော့မောင်တော်ဒေတာမှာစစ်စေရနဝန်ကြီးဘက်ပန်နလေးရှိတယ်ဒီပန်နလေးဒီဆိုတဲ့လူတွေကလူနေစုဖြစ်အောင်ဆိုတော့အများကြီးလောက်ရမှာပါမောင်ထောရမယ်ဖတ်ပေးရမယ်မင်းရှိုးရမယ်ဆောင်းမပြုံးနိုင်အောင်လောက်ရမယ်ဒါတည်းလေးလောက်လာတာကြာပါပြီနောက်ကဘာတွေများလုပ်မယ်ဆိုတာကျွန်တော်တို့မသိဘူးဒီကိစ္စတရားလားဘင်္ဂလီစမ်းစင်ရေးကိစ္စဖြစ်နေတယ်ဆိုတာပဲပေါ်လွင်တယ်တစ်ဖက်ကဥရောကအကြံပေးတမတွေစောင်းကြလာမှာကိုလည်းမလိုတော့ဘူးဒီတိကျကြလားသုဒ္ဓတနာယူစီအသေးစားပြီလို့မယ်လို့ဒီနိုင်ငံရေးပါတီတို့ကလည်းပြောခြင်းနဲ့
နိုင်ငံတကာမီဒီယာတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကရခိုင်လူမျိုးတွေတကယ်ကြုံတွေ့နေရတာကိုမျက်ကွယ်ပြုထားပြီးမှန်မှန်သတင်းတွေထုတ်လွှင့်နေတာအစ္စလမ်အမျိုးသမီးတွေကိုလိမ်မှုဆန်ရအနိုင်ကျင့်နေတယ်လို့ဆွဆွဲနေတာတွေဟာတကယ်လက်တွေ့မှာနဲ့လုံးဝကွာခြားနေပြီးရခိုင်လူမျိုးတွေကသာပိုပြီးဒုက္ခရောက်နေရတာဖြစ်တယ်လို့မောင်နောဒေတာကန်ဦးမောင်ဝင်းသိန်းကအခုလိုပြောဆိုလိုက်ပါတယ်
ဒီဖြစ်နေတဲ့ conflict တွေကိုဖြေရှင်းဖို့အတွက်ဒီတနည်းပဲနေတယ်ဆိုင်ရောအစိုးရကကျွန်တော်တို့စီပီကပေါက်ကွက်ရစစ်စစ်လေးပေါ့ conflict ဘာမှဖြစ်မယ်ကြည့်ရောက်ရောက်စီပီကကြာလောက်ရပါမယ်လက်ရှိကနိုင်ငံတကာမီဒီယာတို့ရဲ့အပန်နဲ့လက်ရှိကျွန်တော်တို့ခံစားနေရတဲ့အပန်တွေကကြာရဆိုင်လို့တော့ကျွန်တော်တို့ကစားနာနေပါတယ်ခင်ဗျာအခုတကယ်ဖြစ်သွားတာကအခက်ကြီးဖြစ်သွားတာကရခိုင်အခက်ကြီးဖြစ်နေတာကရခိုင်ဗီဒီယိုတွေကထုတ်လာကြော်ရှိတယ်ဒီရခိုင်ရောကဘယ်လို90ပဲရှိတယ်ဘလို့လုတ်ပြီးတော့ရခိုင်တွေသွားလာမလဲစိတ်ပိုက်ကြရလို့သူမကအကျဉ်းရရကိုဖိခတ်တော့ကြာကြာအိတ်ကောင်းကြီးမေးလာဘူးကွာပြင်းပြကြရင်ပြင်းပြမှန်းဆိုးဆိုးသားသားသွားလာရ
နေဇက်ဒေတာတိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်မဲ့ဒီစီမံကိန်းကိုမူလကကျေးရွာ၁၀ရွာထိတိုးချဲ့ဖို့လှုပ်ဆောင်ထားပေမဲ့ပြည်တော်စုအစိုးရအစဉ်ကပနာမအနေနဲ့ခုနှစ်ရွာကိုသာတိုးချဲ့ဖို့ခွင့်ပြုထားတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ရှင်
။မိခပြောခဲ့တာပါရှင်။အချမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသကိုအစိုးရအစည်းအဝေးနဲ့ပထမဆုံးအကြိမ်တွားရောက်သတင်းယူခဲ့ကြတဲ့သတင်းမီဒီယာရဲ့ခရီးစဉ်အတွင်းမှာစာနယ်ဇင်းသမားတွေဟာရခိုင်ပြည်နယ်အစိုးရနေဆက်ရေးရလုံခြုံရေးတာဝန်ရှိသူတွေစစ်တပ်တာဝန်ရှိသူတွေပြင်လူမှုအဖွဲ့အစည်းတွေဒေသခံပြည်သူတွေနဲ့ပါတွေ့ဆုံခဲ့ကြပါတယ်။အဓမ္မပြုချက်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားရှိခဲ့တဲ့ဆိုတဲ့ကုလနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စိုးရိမ်မှုတွေဝေဖန်ဆွတ်ဆွဲချက်တွေကိုအခုတွားရောက်ခွင့်ရခဲ့တဲ့စာနယ်ဇင်းသမားတွေအနေနဲ့သတင်းမှန်အချက်လက်မှန်တွေဖော်ထုတ်ပေးနိုင်မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါ။ကိုတိုင်တွားရောက်သတင်းယူခဲ့တဲ့နိုင်ငံခြားသတင်းတောက်များတင်ကဒုတိယဥက္ကဋ္ဌဦးဟန်ထွေးအောင်ခေါ်ကိုဦးဂျင်မီကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာဒီကနေ့ခီးစဉ်နောက်ဆုံးနေ့မှာတွားရောက်လေ့လာပြခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုစပြောပါတယ်။
ကျွန်တော်တို့ပရမလို့အလေတန်ကျော်ကြီးရွာသွားတယ်ဒီမှာတော့ဟိုသူတို့အလုံးအတူရှင်တွဲနေနိုင်တဲ့ဘာပြဿနာမှမရှိဘူးဆိုတာပေါ့နော်ကျွန်တော်တို့ပြီးကြတဲ့အခါမှာသူတို့တစ်ဖွဲ့နဲ့တစ်ဖွဲ့တော့ကျွာနဲ့တရွာကလာရွာရခိုင်ရွာရင်းနှီးရှိပါတယ်သို့တော့အခုဒီဖြစ်စဉ်ပြင်းတော့မှနည်းနည်းတစ်ဖက်တရွာနဲ့တော့ဆိုးရွံပြီးတော့သွားလာနည်းနည်းကျဲသွားတယ်ကျွန်တော်တို့မေးလို့ရခဲ့တယ်ဘုဒ္ဓံကောင်းရအောင်တော့ဆင်သွားတဲ့ကင်မရာမှာကျင်းစခန်းပေါ်တော့နေကြောင်းဆောင်ကျင်းစခန်းမှာဒီမှာတော့သူတို့ဝင်ရောက်စီမင်းခန်းကြည့်ကြရပြတ်တာပါလေအခုဆိုရင်သူတို့ခြံစည်းပတ်လည်းခတ်နေပါပြီကျွန်တော်တို့တွေ့ခဲ့တယ်ဟုတ်တဲ့တိုင်းနေပါပြီစလုံနေပြီပေါ့နော်ပတ်ပတ်လည်
းနောက်ဦးချင်းမီတို့ဒေသခံတွေကိုမေးတဲ့အခါမှာသူတို့ရဲ့လုံခြုံရေးအခြေအနေဦးချင်းမီတို့မြင်ခဲ့တွေ့ခဲ့သလောက်ပေါ့နော်ဘလို့များအနေထားရှိပါလဲရှင
်သူကကိုတော့စနစ်ပေါ်သူတို့တော့တော်တော်အားအားနေတော့လက်လက်ကမစည်းဘူးသတင်းပို့ပြီးတော့သူကိုသူ့ကိုယ်တိုင်ကိုယ်ရာကိုကင်းဆောင်နေကြလို့ပြောပါတယ်ဆေးရောဂါတွေဝင်မလာအောင်ပေါ့တခြားရောဂါတွေဝင်မလာအောင်နဲ့အနည်းဆုံးတော့တခြားရောဂါဒုက္ခလိုပြီးလာကိုယ်တိုင်ကျွန်တော်အမျိုးသမီးနဲ့ကလေးတွေပါညာဆိုတော့လက်ခံတဲ့အစားတွေကိုလက်မခံဘူးလေလောလောဆယ်တော့ကိုသူကိုယ်တိုင်ကင်းဆောင်နေကြတယ်ရောနဲ့လို့ကျွန်တော်တို့မေးကြည့်တော့
ဟုတ်ကဲ့ဟုတ်ကဲ့ဦးချင်းမီတို့သွားပြီးတော့မှအခုလိုလေးလာတဲ့အခါမှာဒီဒေသခံတွေပေါ်မှာလူခွေးချိုးဖောက်မှုတွေခုနပြောလို့သူတို့အတွက်လုံခြုံရေးစိုးရိမ်မှုတွေရှိနေတာရောတွေ့ခဲ့ပါလားရှင
်မွတ်စလင်ရောပေါ့အစ္စလာမ်ရောတွေကသူတို့ကအခုစောင့်နေတယ်ပေါ့နော်စစ်သားမြေရင်ပေါ့ဗျာရှင်မီတို့စောင့်တယ်တင်းဆောင်ကြတယ်ဟလားအဲ့တချို့ဆိုသူတို့ပြောတာတချို့ကသားတွေကတမလာကြောက်ပေါ့တမလာဘူးဆိုတာကလည်းမြင့်မြင့်ရှိတယ်သူတို့ကိုယ်တိုင်ပြောတဲ့ပြင်းမှုနဲ့ဆက်ဆက်လို့လားကြောက်လို့ပဲတမလာတာလားပေါ့နော်အဲ့လိုရှိတယ်နောက်တစ်ခါကျွန်တော်မိရတော်တာတောင်ပိတ်ရွာဆိုရင်ကျွန်တော်မြင်လာတော့၄50လုံးလောက်ရှိမယ်ထင်တယ်ဤလောင်နေတယ်အဲ့ဒါကတော့သူတို့ပြောတယ်တားကရှုတယ်လို့ပြောတယ်ပေါ့နော်ဗီတာမင်နဲ့ဆိုသူကမြင်တယ်လို့ပြောတာပဲအခုဒီခုညနေတော့ကျွန်တော်တရားအချင်းတို့ကနေလုံးဝင်ကြီးနဲ့ပြောတဲ့အခါပေါ့နော်သူကနိုင်ငံတော်တမင်ကြီးကြားတဲ့အတိုင်းဓာရီကိုလူဝင်စစ်တဲ့ကမ္ဘာဥပဒေနဲ့ညီတူလို့ပါတယ်လို့သူတို့ပြောတယ်ကျွန်တော်ကမေးတဲ့ခါမှာအဲ့ဒီပုံမှာဒီဘက်ကဗာမျာကောက်ချက်ပေးခြင်းလေဆိုတော့သူစီရေကြချမ်းဘူးရဆိုတော့ဒီရန်သူကခုခွဲကြလို့မရဘူးပေါ့နော်ရွာတွေတွေဝင်ပြေးရွာတွေကခုခံပြီးတော့ကသူတို့ဒေသလည်းတော်တော်လေးအေးဆန်ရပါတယ်တဲ့ဒီဆက်တော့ဒါပေမဲ့သူတို့ဒီနော်ထုံးလုံးကြီးလောက်ပါတယ်သူတို့ရောင်နေကင်းမဲ့ဝင်ရှင်းတဲ့ညဘက်ဆိုရင်ဒီကြားမှာနေလို့ရပါဘူးတဲ့စိတ်ချရတဲ့တောင်ကုန်းလို့ဧရိယာလို့ဒီသူတို့ဆက်ဆွဲရပါလေရွာထဲမှာလည်းသူတို့နေလို့ရွာနားလေးလို့ညအဲ့ဒီချိန်မျိုးမှာတော့သူတို့မရှိတော့အချိန်မှာမိထလောင်တာတော့သူတို့နဲ့မဆိုင်ဘူးလို့သူကဆိုလိုပါတယ်သူတို့လောက်တာမဟုတ်
ဒီရခိုင်ပြည်နယ်ကိုသွားပြီးလေ့လာရတဲ့ခီးစဉ်ဟာဘလောက်တိုင်းတာထိမှာပေါ့နော်ဒီသတင်းမီဒီယာတွေအနေနဲ့ဒီကနေရလာတဲ့ဒီမေးမြန်းချက်တွေတွေ့ဆုံချက်တွေကအကုန်လုံးကလည်းဒီခီးစဉ်နဲ့ပတ်သက်ပြီးသိကျင်နေရဆိုတော့ဦးဂျင်မီတို့အနေနဲ့ဘလောက်ထိများပြည်သူကိုရောနိုင်ငံတကာကိုရောတင်ပြနိုင်မယ်လို့မျှော်လင့်ပါလဲရှင
်လုံးနဲ့တော့လုံးလို့ရပါတယ်သို့တော့ကျွန်တော်တို့တန်တဲ့ပြည်မမေးမြန်းစုံစမ်းတယ်သူတို့ဘက်ကလည်းသိကျတယ်သူတို့ပြောပြတယ်ပေါ့ပြောပြတဲ့အခါမှာဒီအစိုးရဘက်ကလည်းသူဒီကနလို့ပေါ့ rate case တို့ဟလားမရှိတဲ့ case တို့ကကဘာမှာတော်တော်လေးကိုပြန့်နှံ့ပြီးတော့ပေါ့နော်သတင်းများမကောင်းဖြစ်နေအဲ့အတွက်အငန်းအမီနဲ့ဒီဥစ္စာတွေအမြန်ဆုံးပေါ့နော်ဖြစ်ရှင်ကိုဖြစ်တဲ့အတိုင်းပေါ့ဟလားဆိုရင်လည်းဆွေပါကြောင့်ပေါ့နော်ဒီလိုအပ်ဆိုတော့ဘာအကြောင်းတစ်ခုလို့ဗာဒါတွေကိုတိတိသားသားဖြစ်ရှင်းမှရှင်လေလို့လေကျွန်တော်တို့အတန်ပြုချင်ပါတယ်စတ်တမမနဲ့ရှင်းရှင်းလင်းလင်းပြောင်းဒီကိစ္စဆိုတော့ဒါဒီလိုပါဒီဘက်ကလည်းစစ်တေးထောက်ထားနေတဲ့ရှင်းပြတယ်လို့ကျွန်တော်လည်းဖြစ်နေလေကြောက်ခီးစဉ်ပြီးပါပြီဒီညနေမှာခုပဲကျွန်တော်တို့ဒီကနယ်လုံးဝင်ကြီးနဲ့လူမျိုးဝင်ကြီးနဲ့ပါတီဆောင်ပြီးတော့မင်းမြန်ပြီးတော့ကျွန်တော်တို့ဟိုတယ်တောင်းနေပါပြီဤစဉ်ပြီးမနက်ဖြန်ကျွန်တော်တို့လင်မြန်နဲ့ရန်ကုန်ပြန်ပါပါ
နိုင်ငံခြားသတင်းတောက်များအတင်ဒုတိယဥက္ကဋ္ဌဦးကျင်မီကိုမဆုမုံဆက်သွယ်မေးမြန်းခဲ့တာပါ။ဒီခီးစဉ်ဟာရခိုင်ပြည်နယ်မောင်တော်ဒေသကျေးရွာတွေအထိနိုင်ငံတကာနဲ့ပြည်တွင်းသတင်းသမားတွေပါဝင်တဲ့သတင်းမီဒီယာဖွဲ့ကိုပထမဆုံးအတုအဖြစ်အစိုးရကတွားရောက်ခွင့်ပြုတာဖြစ်ပါတယ်။စစ်တပ်ပိုင်းလက်မြေတွေမှာပိုင်နဲ့ကျူးလွန်မှုနဲ့ရှမ်းပြည်နယ်ကလက်သမား82ယောက်ကိုတရားရုံးကထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်။ကြံအသက်ကြီးသူတွေနဲ့အသက်မပြည့်သေးတဲ့သူတွေကိုတော့ဒဏ်ငွေချမှတ်ပါတယ်။အရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကဆွဲဆိုတဲ့အမှုပေါင်း22မှုကိုတောင်ကြီးခရိုင်တရားရုံးမှာဒီကနေ့စီရင်ချက်ချပြီးလက်သမားတွေကိုတောင်လေးလုံးထောင်ကိုပို့ဆောင်လိုက်ပြီးလည်းဖြစ်ပါတယ်။မတ်သိန်းဂီထိုက်ကပြောပြပေးမှာပါရှင်။
တောင်ကြီးမြို့နယ်ကိုလုံချေးရွာအုပ်စုရေဘူးရွာကလက်သမား82ယောက်ကိုစစ်တပ်ပိုင်းလင်းမြေပေါ်ပိုက်နဲ့ကျူးလွန်ပြီးဝင်းရောက်လုတ်ကင်မှုနဲ့ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။အရှိတောင်ပိုင်းတိုင်းစစ်ဌာနချုပ်ကတူပိုင်းလေအက9000ပေါ်မှာပိုက်နဲ့ကျူးလွန်လုတ်ကင်မှုပေါင်း22မှုနဲ့လယ်သမားတွေကိုတရားစွဲခဲ့တာဖြစ်ပါတယ်။ဒီကနေ့တောင်ကြီးတရားရုံးကလယ်သမားတွေကိုထောင်ဒဏ်နဲ့ငွေဒဏ်အသီးသီးချမှတ်လိုက်တဲ့အကြောင်းကိုတော့လယ်သမားတွေရဲ့ရှင်နေဒေါခင်မိုးမိုးကအခုလိုပြောပြပါတယ်
။ခုဒီနေ့အမိန်ချတဲ့22မှုကစစ်တပ်ကနေပြီးတော့ဆွဲထားတဲ့အမှုတွေပါ။ခြေပိုင်းတိုင်းစစ်ဌာနချုပ်ကနေပြီးတော့တောင်သူတွေကိုဆွဲတဲ့22မှုကိုအမိန်ချတာပါ။ဆွဲတဲ့ပုံမှားကတော့440ပုံမှား440ပိုင်နဲ့ကျူးလွန်မှုပါရှင်။အဲ့ဒါနဲ့အပြည့်အံပေးလိုက်တာပါ။ဒဏ်ငွေရိုက်တာအသက်80ကျော်တဲ့ဟိုတောင်သူလယ်သမားကြီးတွေပေါ့။လူသမီးကြီးတယောက်ပါတယ်။တောင်သူလယ်သမားကြီး9ယောက်ပေါ့။အဲ့ဒီ6ယောက်ကဒံငွေတရောက်ကို2000ကျပ်ရိုက်ပါတယ်နောက်တစ်ခါအသက်18နှစ်အရွယ်အမျိုးသမီးငယ်လေးတဦးကိုကြတော့ဒံငွေ900ရိုက်ပါတယ်ကျန်တဲ့82ယောက်ထဲမှာတချို့ကနှစ်မှုပါတယ်တချို့က3မှုပါတယ်အဲ့ခါမှာတရောက်ဆိုလို့ရှိရင်ထော်လာဒီမောင်နှမပေါ့အဲ့ဒီတရောက်ဆိုရင်6မှုတောင်ပါတယ
်အမှုတစ်ခုစီအတွက်အလုံးနဲ့ထောင်နဲ့တလစီချမှတ်လိုက်တာဖြစ်ပြီးအယူခံဝင်ဖို့ပြင်ဆင်နေတယ်လို့ရှင့်နေဒေါခင်မိုးမိုးကပြောပါတယ်
တမှုတလာဆိုတော့6မှုပါဒမက6လဖြစ်ပြီ3မှုပါဒမက3လဖြစ်ပြီရှင်တပေါင်းနဲ့မပါသွားဘူးအဲ့တော့အဲ့ဓာဒီလိုတော့ကျမလက်ထင်တာဆိုရင်ကျမအမိန့်လေးကူပါမယ်ကူပြီးတော့အဲ့ဒီလူတွေအတွက်ကိုအဓိကအရင်ဦးဆုံးလုပ်ပြီးတော့ကျမဒီအမှုတွေကိုတင်ပါမယ
်ပြည်ထောင်စီရင်ခံရတဲ့လယ်သမားတွေကတော့နေချင်းမဲ့ထောင်ကိုပို့လိုက်ပြီးဖြစ်ပါတယ်ကူညီပေးနေသူတွေကတော့ထောင်ချခဲ့ရသူလယ်သမားတွေရဲ့စိုက်ကယ်တွေအပါအဝင်ပစ္စည်းတွေကိုနေရရင်တွေပြန်လဲပို့ဆောင်ပေးပြီးဖြစ်ပြီးနောက်နေ့တွေမှာကျင်ရခဲ့တဲ့မိသားစုတွေမှာအခုအညီလိုသူတွေရှိမရှိကိုသွားပြီးတော့ကြည့်မှဖြစ်တယ်လို့အခုအညီပေးနေသူဦးတင်မောင်တိုးကပြောပါတယ်အရှိတောင်တိုင်းစစ်ဌာနချုပ်ကရယူထားတဲ့လေယာဉ်မြေတွေပေါ်မှာအခုထောင်ချသွားတဲ့လယ်သမားတွေကိုတီးစားကချပြီးလုတ်ပိုင်ခွင့်ပေးခဲ့ပြီးဒီဘက်နှစ်ပိုင်းတွေမှာမှလုတ်ပိုင်ခွင့်မပေးတော့ဘဲအမှုဖွင့်ခဲ့တာဖြစ်တယ်လို့လည်းဦးတင်မောင်တိုးကပြောပါတယ်
စစ်တပ်ကသူကအဲ့မှာကျွန်တော်တို့ဒီတရားဆက်ဆိုပြီးလောက်ထားလေးတစ်ခုရှိတယ်။နောက်ပြီးတော့တရဲတင်ဆိုင်ထားတာလေးကနည်းနည်းရှိတယ်။ဒါပေမဲ့အေကာတရားတော်မရှိပါဘူးအေကာ9000မှာ။ကျန်တာရတော့သူတို့အရင်ကတည်းကတောင်သူတွေကိုအဲ့ဒီရှိတဲ့ပပလက်မှာရှိတဲ့ရွာရှေ့ရွာလာတော့တောင်သူတွေကိုတီစာချပြီးတော့ပတ်စပ်ယူကြတဲ့နေတွေပါ။အများစုကတော့အလွတ်ပါ။ထောင်ထဲရှိတဲ့အေကာတွေအကုန်အလွတ်တွေပါ။
စစ်တပ်ကထဲထဲဝင်ဝင်ပတ်သက်တဲ့နိုင်ငံတော်မြေယာပိုင်ဆိုင်မှုအငင်းပွားမှုအများစုမှာလယ်သမားတွေကအမှုရှုံးနေနေတာကြောင့်လေယာဉ်မြေဥပဒေတည်မဟုတ်ဘဲလူမှုရေးရှုထောင့်ကပါလေယာဉ်မြေစီမံခန့်ခွဲမှုကိုဆောင်ရွက်ဖို့လိုအပ်နေပြီလို့လည်းလယ်သမားအရေးဆောင်ရွက်သူတို့ကထောက်ပြကြပါတယ်ရှင်
။မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်။တယ်လီဖုန်းနံပါတ်ကတော့1-239-382-9554ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့ကျမရေးကန္တာမြမအရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလှော်ကန္တာမှာတော့
လစ်ဆက်ရှက်ချင်းအက်အရာဆိုရင်လင်မယားလက်ထပ်ပြီးတော့အင်တလုံးဆောက်နိုင်တယ်ဆိုရင်အဲ့ဒါတာမန်ပြင်ဆင်တစ်ခုဖြစ်သွားနိုင်တာမို့မူအားဖြင့်
ချင်းပြည်နယ်လွှတ်တော်ကပြင်ဆင်ရေးဆွဲနေတဲ့ချင်းဝိဒေတာတိုင်းအဥပဒေတွေက2019ခုနှစ်မှာအသက်ဝင်လာနိုင်တဲ့အမွေဆက်ခံခြင်းဆိုင်ရာဥပဒေကြောင့်တူတခြားတိုင်းရင်းသားဒေတာအသီးသီးကသတင်းအစုံလင်ကိုနာဆင်ကြရမှာပါဒီလိုအစီအစဉ်တွေကအခုအရင်ဆုံးကျမ်းမာရေးကန္တာကိုနာဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့တက်ကြီးရွယ်အိုတွေမှာဖြစ်တဲ့စိတ်တက်ကြယောဂအကြောင်းနာဆင်ကြရမှာပါတက်ကြီးရွယ်အိုတွေမှာစိတ်ကြယောဂအဖြစ်များလာပြီးတချို့သိဆုံးမှုတောင်ဆက်ဖြစ်လာနိုင်တဲ့အတွက်စနစ်တကျပြုစုကုသဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ဘလို့ကြောင့်စိတ်ကြယောဂဖြစ်ရပြီးဘလို့ကာကွယ်နိုင်ပါသလဲ။ယောဂဖြစ်လာရင်စောစောတိစောစောကုသနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးပြုစုကုသပေးဖို့လိုပါသလဲဒီအကြောင်းတက်မတော်စိတ်တက်ကသူစိတ်ကျမ်းမာပညာဌာနမှုဖြစ်တဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာအထူးကပါမောက္ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာဒီတက်ကြီးရွယ်ကိုစိတ်ကျမ်းမာရင်းနဲ့ပတ်သက်ပြီးတော့အရေးကြီးတယ်ဒီတငယ်ပြန်တာဒါမှမဟုတ်မှတ်ဉာဏ်လျော်နေတဲ့ယောဂါပေါ့နော်နောက်တစ်ခုကကျတော့ငန်းဖန်တာဒါမှမဟုတ်ဧရောင်ချောက်ချားဖြစ်တဲ့ယောဂါတွေကြောင့်ဆွေးနွေးပြီးတဲ့အခါမှာအခုနောက်ရေးပါတာတစ်ခုဖြစ်တဲ့ဒီတက်ကြီးရွယ်ကိုဖြစ်လာချိန်မှာစိတ်တက်ကြတဲ့အကြောင်းဆက်ပြောင်းဆရာအဲ့တော့ဆရာကြီးအခုလိုအသက်ရလာတဲ့ချိန်မှာစိတ်တက်ကြတာတွေဖြစ်တာများလားဆရာ
အသက်ကြီးလာတဲ့အခါလည်းစိတ်တက်ကြတာတွေကတော်တော်လေးအသက်တည်းခဏဘာလို့လဲဆိုတော့65နှစ်ကျော်တဲ့သူတွေကဟိုလိလာကြည့်တဲ့အခါမှာ17ရာခိုင်နှုန်းနဲ့16ရာခိုင်နှုန်းလောက်ကစိတ်ကြယောဂလက္ခဏာကြီးရှိနေတာကိုသွားပြီးတော့တွေ့ရတယ်။အဲ့ဒီထဲက300ခိုင်နှုန်းလောက်ကလုံးဝကိုတကယ်သူတော်ဝါစိတ်ကြတဲ့ဝေဒနာခံစားနေရတယ်ဆိုတာကိုသွားပြီးတော့တွေ့ပါတယ်ခင်ဗျ။အဲ့ကျအမျိုးသမီးတွေဆိုလဲစိတ်ကြယောဂဖြစ်တဲ့သူတွေများတယ်။များတဲ့အထက်မှာ80ကျော်လာလို့ရှိရင်ပိုးပြီးတော့ဟိုဆေးရုံလာတက်တဲ့အခါမှာစိတ်ကြယောဂနဲ့လာတက်တဲ့သူတွေတော်တော်များတယ်ဆိုတာကိုသွားပြီးတော့တွေ့ရတယ်။ယောက်ျားတွေထဲမှာလည်းအသက်80နှစ်အထက်ဒီကြာယောဂဖြစ်တဲ့နှုန်းကြီးတော်တော်များတယ်ဆိုတာကိုကျွန်တော်သွားပြီးတော့တွေ့ရပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတာဖြစ်တဲ့အတွက်အရေးကြီးတာလည်းဖြစ်တဲ့အတွက်ဒီယောဂကဘာကြောင့်တက်ကြီးရွယ်အိုတွေမှာဖြစ်ရလဲဆရာ
။ဟိုအသက်ကြီးလာတာလည်းပါတာပေါ့အသက်ကြီးလာတော့ကျတော့အစစအရာရာချိုယွင်းမှုတွေကရှိလာတယ်။အဲရှိလာတဲ့အပြင်အသက်ကြီးလာတဲ့သူတွေမှာနျူရိုဘယ်လော့ဂျီကယ်အာယုံရောနဲ့ဇီဝကမ္မပိဒါဆိုင်ရာအလုပ်ချားမှုတွေအခွင့်အရာတွေလည်းဟိုကျဆင်းလာတယ်သူတို့ရဲ့အပိုင်းနေရတော့အပြစ်ပိုင်းကိုရောက်လာတာပေါ့နော်ဒါရင်မကဘူးဟိုလာငယ်တုန်းကလူမိသားစုနဲ့တက်တက်ဝောင်းဝောင်းနေရတာအပေါင်းအသင်းနဲ့တက်တက်ဝောင်းဝောင်းနေရတာဒါတွေကမရှိတော့ဘူးမရှိတော့တဲ့ပြင်ခန္ဓာကိုယ်ယောဂါတွေအမျိုးမျိုးကလည်းရှိပြီးတာကိုဥပမာကင်ဆာလိုဟာမျိုးငုံနေတဲ့ကင်ဆာပေါ်ပေါက်လာတဲ့ကင်ဆာဒါတွေရှိသလိုပြည်ထဲမှာထုံးတတ်ပြီးညားလာတာကြောင့်လည်းစိတ်ကြက်လက္ခဏာတွေကပေါ်လာတတ်တယ်ဒါရင်မကဘူးပူးစင်းယောဂါတို့လိုနော်ไทรอยด์ဟော်မုန်းတွေနည်းတဲ့ယောဂါတို့များတဲ့ယောဂါတို့ဒါရင်မကအရက်ဆွဲတဲ့ယောဂါတွေနောက်တွေးရနေတဲ့ယောဂါတွေဒါတွေအားလုံးကြောင့်ဖြစ်တာအပြင်ဆေးဝါးတွေပေါ့နော်အပြည့်ကြီးတဲ့ခါမှာဟိုဆေးတွေကလည်းတောက်ကြတာဟိုတောက်ကြတော့စီးပိုက်တွေတောက်တာကြီးတယ်ဘီတာဘလော့ကာလိုသွေးထိန်းသေးတွေဒါသွေးပေါင်ရင်းကြောင်တိုက်တဲ့သေးတွေအဲ့ဒီသွေးတွေမျိုးမျိုးကလည်းစီးကြိုကြောင့်ကင်ဆာကြောင့်သွေးတိုးကြောင့်နှလုံးယောဂါတွေမျိုးမျိုးကြောင့်တိုက်ရတဲ့သေးတွေမျိုးမျိုးအဲ့အိပ်ပျော်စေတတ်တဲ့သေးတွေမျိုးမျိုးအပြင်ဦးဆက်တတ်တဲ့ယောဂါတွေအမျိုးမျိုးမှဖလူးလိုဟာမျိုးပေါ့နော်ဒါတွေဒီအသက်ကြီးတဲ့ဒီမှာစိတ်ကြယောဂါပို့ဖြစ်အောင်တွန်းပို့တဲ့အချက်တွေပေါ့နောက်တစ်ခုကကိုကြီးကိုသွေးကိုကြီးကိုသွေးပြောင်းလာတာနဲ့သွားသွားပြီးပတ်ဝန်းကျင်အပြောင်းလဲဒီအားလုံးဒီသက်ကြီးရောဒီမှာစိတ်ကြယောဂါဖြစ်အောင်တွန်းပို့တဲ့အခြေလို့ပြောမှာပေါ့နော
်ဟုတ်ကဲ့ဆရာအခုလို့ကျွန်တော်တို့ဖြစ်ရတဲ့အကြောင်းရင်းတွေသိထားတဲ့အတွက်ဒီကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာရေ
အဲ့ဒီဖြစ်တဲ့ခါရင်ဒီမှာကျွန်တော်တို့ကကာကွယ်မှုလုပ်ငန်းတွေလုပ်နိုင်တာပေါ့ကျွန်တော်တို့လုပ်ပြီးလို့ရတာတွေက social change တွေကြောင့်အဲခံစားရတာဆိုရင်အဲ့ဒီ social business တွေမရှိအောင်မိသားစုနဲ့တိုက်တိုက်ဝိုင်းဝိုင်းနေပြီးတာလို့အားပေးတာ၊ကူညီတာ၊နှစ်သိမ့်တာဆိုတာမျိုးတွေဝိုင်းလုပ်ပေးရမယ်။နောက်ကုသယောဂါတွေမခံစားရအောင်ကာကွယ်ပေးမယ်။နောက်တစ်ခါဆေးဝါးတွေတိုက်တဲ့အခါမှာလည်းစနစ်တကျနဲ့တိုက်ပြီးတဲ့အပြင်ဆရာဝန်တွေနဲ့လိုအပ်ရင်လိုအပ်သလိုမှန်မှန်ပြည ြပြီးမယ်ဆိုရင်တော်တန်ကာကွယ်မှုရနိုင်တယ်လို့ပြောရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုကာကွယ်တဲ့ကြားရဖြစ်လာခဲ့ရောဆရာဒီစောစောတိစောစောခုလည်းအောင်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ရမလဲဆရာ
စိတ်ကြဆင်းနေတဲ့တကြီးရူတွေကသေုံသေးခန်းနေကိုရောက်လာတဲ့အချိန်မှာတော့ခန္ဓာကိုယ်ရောဂါနဲ့ဆိုင်တဲ့လက္ခဏာတွေနဲ့ပဲပေါ်ပြလိမ့်ကြည့်ဥပမာခေါင်းကိုက်တယ်ခုလောင်းကိုက်ခဲနေတယ်အရန်ကြောင်းနေပိုက်နာတယ်ရင်းချက်ပြီးစတဲ့ခန္ဓာကိုယ်ရောဂါနဲ့နာတယ်နောက်တော့စိတ်ကောင်းရောက်လာတတ်လိမ့်ကြည့်ပါလေအဲ့တော့အဲ့လိုတွေရောက်လာရင်ကျွန်တော်တို့စမ်းသပ်စစ်ဆေးလိုက်တဲ့အခါမှာစိတ်ကြရတယ်အဲ့လိုဖြစ်နေတာဒီလိုတွေနှလုံးရောဂါများလားအဆုတ်ရောဂါလားဒီနေ့ပြယောဂါလားအသေးလားဘုံကောင်နဲ့သွေးကြောတွေဆိုင်တဲ့ယောဂါလားအာရုံကြောယောဂါလားဟုတ်တယ်ချင်းအဲ့လိုမျိုးစုံရှင်မြင်တတ်တယ်အဲ့ဒီရှင်တတ်တဲ့သူတွေကိုအသေးစိတ်ကျွန်တော်တို့မေးမြန်းပြီးတော့သူတို့ခံစားချက်တွေထောက်ထုတ်လိုက်တဲ့ခါကျတော့ရုပ်ပိုင်းဆိုင်ရာယောဂါလက္ခဏာနဲ့ရောက်လာတဲ့ဟာတွေကနောက်ပိုင်းမှာစိတ်ကြဝေဒနာတွေဖြစ်နေကြများပါတယ်အရေးပြတာတို့အိလိုမရတာတို့တညာလုံးစိတ်ကျဉ်လို့ဖြစ်တာတို့အစိုးရနိုးတာတို့စတဲ့အိပ်သက်ခြင်းနဲ့ပြဿနာတွေအစာနဲ့စားလို့မကောင်းဘူးစားလို့လည်းမဝင်ဘူးစတဲ့အရသာပြတဲ့ပုံစံတွေနဲ့စိတ်ကောင်းကိုရောက်ရောက်လာတဲ့အခါမှာကျွန်တော်တို့စိတ်ကြယောဂါဖြစ်နေတာတွေဖြစ်တဲ့အတွက်ဒီလိုမျိုးလက္ခဏာတွေဖြစ်ပြီးဆိုရင်စိတ်ုံစိတ်ကနေအရင်မကောင်းဘူးစိတ်ချမ်းမကြီးညာဝန်ကြီးတွေနဲ့ကြာဖို့လိုပြီးလို့ပြောရမှာဖြစ်ပါတယ်ဟု
တ်ကဲ့ဆရာနောက်ထပ်ရောဆရာကြီးဒီတခြားစိတ်ပွဲဆရာယောဂါတွေနဲ့ခွဲနိုင်တဲ့ဒီသိတိတတလက္ခဏာတွေရှိသေးလားဆရာဒီစိတ်တဲ့ကြောင်နဲ့ပတ်သက်ပြီးတော့လေ
သူတို့ရဲ့ဟိုစိတ်ပိုင်းယုတ်ပိုင်းတွေကနှိကွေးလေးလံသွားတယ်တချို့ကကြတော့လေငြိမ်မနေနိုင်မဲနဲ့ဟိုဝုန်းတိုင်းကျေတာမျိုးကြီးဖြစ်တတ်တယ်။ဒါတွေမကောက်ဘာတွေဖြစ်တတ်တယ်လဲဆိုတော့သံသရာစိတ်တွေလွန်ခဲ့တာသူတို့ကိုပြူစားနေတယ်ထင်တာနှောက်ဆက်တယ်ထင်တာအန္တရာယ်ပေးမယ်ထင်တာသူတို့ပစ္စည်းတွေကိုယူသွားကြတယ်ခိုးသွားကြတယ်လို့ထင်နေဆိုတော့စိတ်မျိုးတွေကလည်းဒီစိတ်ကြီးတွေကိုစိတ်ကြဝေဒနာတွေမှာဆွဲပြီးတော့တွေ့ရတတ်တယ်။နောက်တစ်ခုကကြတော့ဒီနော်အပြုတ်မူပိုင်းဆိုင်ရာစေတနာတွေမျိုးစုံဟာတမင်းကျွေးမစားတော့ဘူးဒါလေးစားလိုက်ပါလို့ညင်းတယ်။ဆက်ပြီးဒီလိုမျိုးတွေဖြစ်တဲ့ယောဂဝေဒနာတွေလည်းဒါစိတ်ကြဝေဒနာပဲဒီမှာမစားတဲ့နေရင်လည်းတချို့ဆိုလုံးမပါပြီးတော့အသက်ဆုံးရှုံးသွားရတာမျိုးကြီးကြီးပါတယ်တချို့ကြတော့ဒေါသတွေကြီးပြီးတော့ပောက်ကွဲတာတွေအဲ short clipping လို့ခေါ်တဲ့ခုနန်းသွားရင်ဒီနန်းသွားရင်လည်းဆိုင်ဒီမှာအမှားတော့3မိလို့ဟိုလေးယူပြန်လေးမကောက်နိုင်တဲ့ဟိုခိုးတယ်လို့နှိုက်တယ်လို့အထင်ခံရတာတွေလို့နော်အတော့စားများတယ်လို့ဒီလိုမျိုးယောဂမျိုးစုံနဲ့ကျွန်တော်တို့ကမှားရတာလေးကြီးတော့ဒါတွေကိုကျွန်တော်တို့ဟိုခွဲခြားပြီးတော့တည်တည်ချာချာယောဂရာဇဝင်တွေလေးနဲ့ပြအောင်လုပ်ယူရပါတယ
်ဟုတ်ကဲ့ဆရာဒီပြည့်စုံကုသမှုအပိုင်းရောဘယ်လိုအရေးပါတဲ့ချက်တွေရှိလဲဆရာ
ဒီလိုဒီမှာစိတ်ကြွေနေတဲ့လူတွေကိုကုသလိုပဲကုရတာပါပဲဒါပေမဲ့စိတ်ကြံရောကတောက်တဲ့စီးတွေကိုလုံလုံလောက်လောက်လေးပြရမယ်ပြအောင်ပြောက်တဲ့ခလာတိပြောက်တဲ့ပမာဏတိပြရမယ်ဒီနေရာမှာခန္ဓာကိုယ်ပိုင်းဆိုင်ရာယောဂါတွေကလည်းမျိုးစုံရှိနေတတ်တော့ဒါတွေကိုလည်းသတိထားရမယ်သူတို့သုံးသွက်နေတဲ့စီးတွေမျိုးမျိုးရှိတော့အဲ့ဒီစီးတွေနဲ့ရောခန္ဓာကိုယ်ပိုင်းဆိုင်ရာယောဂါတွေနဲ့ရောသွားပြီးတော့မတိခိုက်ပေမဲ့စီးမျိုးတွေကိုကျွန်တော်တို့ကြာကြံပြီးတော့ပြရပါတယ်ပြီးတဲ့အခါမှာစီးပမာဏနည်းနည်းလေးကနေစပြီးတော့အဖြစ်ဖြစ်ဖြစ်ဖြစ်သေးတယ်ကိုတို့ပြီးတော့ကြည့်ရောက်လာတဲ့အတိသေးရလေးရှိပါတယ်အထူးသဖြင့်တော့ငါနှလုံးယောဂါတို့ပြီးကျိုယောဂါတို့ဆိုရင်ဟာဒီရှိနေတဲ့တော့တခြားတခြားခန္ဓာကိုယ်ယောဂါတွေကိုလည်းမဖြစ်ခိုင်းမဲ့စိတ်ကြယောဂါတောက်သေးသေးရွေးချယ်ပြီးတော့ပြရလေးရှိပါတယ်နောက်တစ်ခုကကျွန်တော်တို့စိတ်ကုထုံနေလေပြရတာရှိသလိုအသက်ကြီးရောဒီမှာတော့ ECG လို့ခေါ်တဲ့လျှက်စိတ်ကုထုံတဲ့ကုသပေးတာအင်မတန်ကြည့်ရောက်ပြီးကောင်းတယ်ဆိုတာလည်းတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ကျမရေကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပြရစီရှင
်။တော်လာရှင်များရှင်။မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုန်လုံးတော့ပေနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းညီညာရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲ။ဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲ။လာမယ့်နှစ်သင်မှာရောမြန်မာနိုင်ငံအတွက်ထိုးတက်မှုဆုပ်ယုပ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါကြရည်လိုက်စစ်စစ်ကကျေးဇူးပါတယ်ရှင်။
စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်ဒေသခံပြည်သူလူထုအကျိုးစီးပွားကိုဦးစားပေးတဲ့ KNU မြေယာမူဝါဒကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်
ကင်းပြည်နယ်ကလေသမားတွေနေရာဆုံးရှုံးနေပုံကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာထုတ်ပြန်ထားပါတယ်။ဥပဒေဆိုင်ရာအားနည်းချက်နဲ့အာဏာပိုင်တွေရဲ့တဲ့ကွက်ကြောင့်လေသမားဟာရာဇဝတ်သားလိုဖြစ်နေတယ်လို့ဆိုပါတယ်။ကရင်လေသမားတွေနေရာဆုံးရှုံးမှုများလာတဲ့အတွက် KNU ကရင်အမျိုးသားအစည်းအရုံးဟာလွန်ခဲ့တဲ့ဒီဇင်ဘာလမှာနေရာမူဝါဒကိုထုတ်ပြန်ပါတယ်။အခန်း၆ခန်းစာမျက်နှာ89မျက်နှာရှိတဲ့မူဝါဒဖြစ်ပါတယ်။အစိုးရတပ်ရဲ့ဖြတ်လေးဖြတ်စစ်စင်ရေးကြောင့်မြေယာဆုံးရှုံးမှုအများဆုံးဒေသတစ်ခုဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့မြေယာအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒမှာတူတာတွေရှိတယ်လို့ကွဲပြားချမ်းသာတော်တွေလည်းရှိပါတယ်။အခြေခံဥပဒေအပိုက်39မှာတန်းပြည်တဲ့ကမြေအလုံးမြေပေါ်မြေအောက်လေတူတဲ့ကတရားစတာပစ္စည်းအလုံးရဲ့ပင်ရင်ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်ဒီနေရာမှာနိုင်ငံတော်ဆိုတာအစိုးရကိုဆိုလိုပါတယ်ဒါကြောင့်ဦးသိန်းစိန်အစိုးရရဲ့မြေယာဆိုင်ရာမူဝါဒဟာအစိုးရနဲ့မြေအရင်းအမြစ်ရဲ့မူလပိုင်ရှင်ပြည်သူအကြဆက်ဆံနေတဲ့အချိုးစည်းဝါးနဲ့အခွင့်အာဏာခွဲယူမှုမြေယာတရားစတာအသုံးပြုမှုကိုရှင်းလင်းဖော်ပြတယ်လို့ဆိုပါတယ
်မြေပိုင်ရှင်အစ်မန်နဲ့ပတ်သက်တဲ့အစိုးရရဲ့မြေအသုံးချမှုမူဝါဒဟာမလိမ့်တပတ်ဖြစ်နေပေမဲ့KNU မြေယာမူဝါဒကတော့ရှင်းလင်းပြတ်သားပါတယ်မြေယာတစ်တော်ရေလုပ်ငန်းနဲ့တဘာဝတရားစတာအားလုံးကိုတိုင်းရင်းသားပြည်သူလူထုကပိုင်ဆိုင်တယ်လို့ KNU ကယုံကြည်ပါတယ်မြေယာမူဝါဒဆိုတာကြားနေလို့ရတာမျိုးမဟုတ်ဘူးလို့ဆိုပါတယ်မြေယာမူဝါဒကြောင့်လက်ရှိမြေယာပိုင်ဆိုင်မှုစနစ်အားကောင်းလာတာရှိတယ်လို့အားနည်းသွားတာလည်းရှိပါတယ်မြို့ဖလာနေထိုင်လုပ်ပိုင်ခွင့်အခြေခံရေးနဲ့ပရိပခါကြောင့်မြို့ဖလာနေထိုင်လုပ်ပိုင်ခွင့်ဆုံးရှုံးရသူတွေရဲ့အကျိုးစီးပွားကိုတင့်တော်သလိုမြင့်တင်ဖို့ KNU ကဦးစားပေးထားပါတယ်။မြေယာပြဿနာဖြေရှင်းရမှာ KNU လက်သမားသမဂ္ဂဥပဒေပညာရှင်တဲ့အခြားအဖွဲ့တွေပါဝင်နေပါတယ်
။အတင်းအဓမ္မဖေရှားမှုကြောင့်နေရက်ကိုစွန့်ခွာသူတွေကိုရောကြီးပေးဖို့ KNU ကဆုံးဖြတ်ထားပါတယ်။နေရက်မှာဖေရှားခံရတဲ့ဒုက္ခတွေကိုမူလနေရက်မှာပြန်လည်နေထိုင်ခွင့်ပြုပြီးပိုင်ဆိုင်မှုနဲ့ရောကြီးရပိုင်ခွင့်ပေးဖို့ကုလသမဂ္ဂကထောက်ခံတဲ့ပင်ရဲရုံမူဝါဒကို KNU ကလက်ခံကြောင်းဖော်ပြပါတယ် KNU မူဝါဒမှာလူမှုရေးအရာတရားဝင်မှု socially legitimate ကိုဦးစားပေးထားပါတယ်ဆိုလိုတာကတော့တရားဥပဒေကအတိအမှတ်မပြုတ်ပေမဲ့ဒေသကလူအဖွဲ့အစည်းကအတိအမှတ်ပြုတ်ထားတဲ့မြေယာလုပ်ပိုင်ခွင့်ကိုရည်ညွှန်းတာဖြစ်ပါတယ်အတိတ်ကကျွလွန်ခဲ့တဲ့မတရားမှုကိုဖော်ထုတ်ပြီးတရားမျှတအောင်လုပ်ပေးနိုင်မှမြေယာမူဝါဒအောင်မြင်နိုင်မယ်လို့ဆိုပါတယ်အတိတ်ကပဋိပက္ခကိုမဖြေရှင်းနိုင်ရင်ရေရှည်အောင်မြင်မှုရဖို့ခက်ခဲမယ်လို့မြင်ပါတယ
်အစိုးရမူဝါဒမှာမြေကိစ္စကိုအဆုံးဖြတ်ပေးမဲ့သူဟာအမျိုးသားမြေအသုံးချမှုကောင်စီနဲ့လက်အောက်ခံဒေသဆိုင်ရာမြေအသုံးချမှုကော်မတီတွေဖြစ်ပါတယ် KNU မှာတော့ကရင်စိုက်ပျိုးရေးဌာနလက်အောက်ခံဘ ഹു မြေယာကော်မတီကအဆုံးဖြတ်ပေးပါတယ်ဒီကော်မတီမှာ KNU ဗဟုအလုံးမှုဆောင်ကော်မတီဝင်တွေကရင်စိုက်ပျိုးရေးငါးလုပ်ငန်းတစ်တော်ဌာနတရားဌာနပြည်ထရေးဌာနအရသာအသိအဖွဲ့ကိုယ်စားလှယ်တွေနဲ့ကျွမ်းကျင်သူတွေပါဝင်ပါတယ်ဆုံးဖြတ်ချက်ချရမှာမဲဆန္ဒကိုအခြေခံပြီးဆုံးဖြတ်မယ်လို့ဆိုပါတယ်မြေယာဗဟုကော်မတီရဲ့လုပ်ငန်း၃ရပ်ဟာမြေယာစီမံခန့်ခွဲမှုမြေယာမှတ်ပုံတင်မှုနဲ့မြေယာတည်နာဖြည့်ရှင်းမှုစတာတွေပဲဖြစ်ပါတယ်ဒီအထဲမှာဒေသဆိုင်ရာအစင်အလာအာနာပိုင်တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ
်။မြေယာလုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရမှာပြည်သူလူထုအပြည့်အဝထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဒေသခံမျိုးဖလားအဖွဲ့အစည်းတွေကကူညီရမယ်လို့ KNU မူဝါဒမှာဖော်ပြပါတယ်။မြေယာလုပ်ပိုင်ခွင့်နဲ့တာဝန်ဝတရားကိုလည်းဖော်ပြထားပါတယ်။ရောကြီးပေးမှုမြေယာပြန်လည်ခွဲဝေပေးမှုမြေယာရုပ်သိမ်းမှုမြေယာပြန်လည်ပြင်ဆင်မှုစတာတွေနဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်တွေကိုလည်းဖော်ပြပါလေအစိုးရရဲ့မြေအသုံးချမှုမူဝါဒအပိုင်း၈မှာတိုင်းရင်းသားရဲ့မြေအသုံးချမှုအခွင့်အရေးကိုအသိအမှတ်ပြုထားပါတယ်ဦးသိန်းစိန်အစိုးရလက်ထက်ကပြတ်တန်းတဲ့မြေယာဥပဒေဟာအစဉ်အလာဓလေ့ကိုဂရုမစိုက်တဲ့ဥပဒေတွေဖြစ်ပါတယ်စီးပွားရေးသမားကတော့သူတို့သိမ့်ပိုက်ထားတဲ့မြေယာကိုခွဲဝေပေးဖို့စိတ်ကူးမှာမဟုတ်ပါဘူးအမျိုးသားမြေအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒဟာ ပြည်သူအကျိုးပြုသဘောတရားတွေဖြစ်တာမှုလက်တွေ့ကျင့်သုံးနိုင်မှုလိုအပ်နေပါတယ်လက်ရှိမြန်မာဥပဒေတွေကြောင့်လေယာမဲ့ဖြစ်သွားသူတွေကိုလေလုတ်ပိုင်ခွင့်ပြန်လည်ရရှိအောင်လုပ်ဖို့ကိစ္စဟာလက်ရှိအစိုးရရဲ့တာဝန်ဖြစ်နေပါတယ်တိုင်းရင်းသားရိုးရာအစီအလာဒလေးကိုအတိအမှတ်ပြုတဲ့အမျိုးသားမြေဥပဒေပေါ်ပေါက်ရေးဟာပြည်သူအများစုအတွက်အလွန်အရေးကြီးနေပါတယ်ခင်ဗျာ
ဥက္ကင်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလိုကြာတာပရင်းနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တမရကကွေဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းနဲ့ပြည်ထရေးဌာနဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့ကလည်းချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံသားတရားခံပြည်တဦးကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဖမ်းဆီးရမိထားတယ်ဆိုတာနဲ့မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့ဟာဒီဇင်ဘာလ19ရက်နေ့ကချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်မကြာသေးခင်ရက်ပိုင်းကချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့တိုက်ပွဲဖြစ်ပွားပြီးနောက်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာချင်းပြည်နယ်တောင်ပိုင်းစစ်ဗျူဟာရှိရာမတူပီမြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်ပြည်ထရေးဝန်ကြီးကတော့ချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံပြီးပလက်ဝနဲ့မတူပီမြို့နယ်တွေဟာရဲကင်းစခန်းတွေတိုးချဲ့ဖွင့်လှစ်နိုင်ရေးတို့ကိုဆွေးနွေးခဲ့ကြပါတယ်အခုလိုနိုင်ငံတော်အကြီးအကဲနှစ်ဦးချင်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတပြိုင်နက်တည်းတွားရောက်ခဲ့ကြတာနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်အစိုးရကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး
တတတကျွအမိတ်ချမှတ်ခံရတဲ့မြန်မာနိုင်ငံဘက်ကိုထွက်ပြေးလာထိုင်းနိုင်ငံသားတရခန်ပြည်သူကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဒီဇင်ဘာလ18ရက်နေ့ကဖမ်းဆီးရမိထားပါတယ်ဖမ်းဆီးရမိထားတဲ့ထိုင်းနိုင်ငံသားတရခန်ပြည်ဒေါက်တာဆူဖတ်ဆူရူဟာ2012ခုနှစ်ဩဂုတ်လအတွင်းကမြန်မာနိုင်ငံသားခြံလုတ်သမား9ဦးကိုလောအခမပေးဘဲတပ်ဖြတ်မီးရှို့ခဲ့တဲ့မှုနဲ့ထိုင်းနိုင်ငံဖတ်ပူရီခရိုင်ဖတ်ပူရီရဲစခန်းမှာမှုဖွဲ့ဖမ်းဆီးထားပြီးတော့အာမခံနဲ့ခံဝန်ပေးထားရာကနေထွက်ပြေးသိမ်းရှောင်နေသူတူလည်းဖြစ်ပါတယ်။လက်ရှိမှာတော့ဒေါက်တာဆူဖတ်ကိုမော်လမြိုင်မြို့မှုပွန်ရဲစခန်းမှာယာယီထိန်းသိမ်းချောက်လောင်ထားပါတယ်။ဒေါက်တာဆူဖတ်ကတော့ထိုင်းနိုင်ငံကိုဥပဒေနဲ့ညီလွှဲပြောင်းနိုင်ရေးအတွက်လည်းစီစဉ်ဆောင်ရွက်နေတယ်လို့မှုပွန်နယ်မြေရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။
ကချင်ပြည်နယ်ဘက်မှာတော့မြန်မာအစိုးရတပ်မတော်ကနေကချင်လူလတ်ရေးတပ်မတော် KNA ရဲ့လိုင်းဖောင်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဂျက်တိုက်လေယာဉ်နှစ်စီးနဲ့လည်း6တိမ်ထပ်မင်းနဲ့တိုက်ခိုက်ခဲ့ပါတယ်ဒီဇင်ဘာလ19ရက်နေ့ကစလို့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုကြောင့်လိုင်းဖောင်ဒေသခံတွေနဲ့အင်ဂျာယန်ဒေသခံတွေဟာစစ်ဘေးတန်းရှောင်နေရတယ်လို့အင်ချေ40နီးပါးမီးလောင်ပျက်စီးခဲ့တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဦးဆန်အောင်ကပြောပါတယ်မြမတမတော်ထိုးစစ်တောင်ဝိုင်းမော်မြို့နယ်မြစ်ကြီးနားပမောကားလန်းအရှိဘက်ဂီတွန်စခန်းကို KNO အနေနဲ့ဆုတ်ခွာခဲ့ရတယ်လို့အဲ့ဒီစခန်းအနီးကတပ်ရင်း3လိုင်းဖောင်စခန်းမှာထပ်မံပြီးတိုက်လေယာဉ်တွေနဲ့ဆက်လက်ပုံကျဲတိုက်ခိုက်နေကြောင်း KNA ဖက်ကပြောပါတယ်
ရန်ကုန်မြို့တွင်ဒီဇင်ဘာလ18ရက်နေ့ကပြုလုပ်ခဲ့တဲ့မြန်မာတပ်မတော်နဲ့တရားတော်စစ်အောင်မြင်စေကြောင်းထောက်ခံပွဲမှာရခိုင်မျိုးရဝတ်စုံဝတ်ဆင်ပြီးရခိုင်မျိုးအုံပြုခဲ့တဲ့အပေါ်မှာရန်ကုန်အခြေစိုက်ရခိုင်လူမှုဖွဲ့စည်းတွေကနေကြေညာချက်ထုတ်ပြီးကန့်ကွက်ချုပ်ချလိုက်ကြပါတယ်။အဲ့ဒီကြေညာချက်ကိုရန်ကုန်အခြေစိုက်ရခိုင်လူငယ်များဖွဲ့ရခိုင်လူမှုရေးအမျိုးသားရေးနဲ့လေးဝတီကုလရခိတတင်းအပါအဝင်ရခိုင်လူမှုဖွဲ့စည်း17ဖွဲ့စုပေါင်းပြီးတော့ဒီလ20ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာဒီထောက်ခံပွဲကိုရခိုင်လူမှုဖွဲ့စည်းတွေကရခိုင်ဝတ်စုံဝတ်ဆင်ပြီးပါဝင်ခြင်းမရှိသလိုရခိုင်တိုင်းရင်းသားဝတ်စုံဝတ်ဆင်ပြီးလှုပ်ကြံတဲ့အပေါ်ပြင်းပြင်းထန်ထန်ချုပ်ချတယ်လို့လည်းဖော်ပြထားပါတယ်
။မွန်အမျိုးသားပညာရေးရေရှည်တည်တက်နိုင်ဖို့ရည်ရွယ်ချက်နဲ့မွန်အမျိုးသားပညာရေးနှီးနှောဖလှယ်ပွဲတစ်ရက်ကိုဒီဇင်ဘာလ18ရက်နေ့မွန်ပြည်နယ်လမိုင်းမြို့ဓမ္မယုံမှာကျင်းပပြုလုပ်ခဲ့ပါတယ်။ Mikin bada zagago, a cheap you ten jani re mo muda pinya yego, a so yagani, a tin map yuga, ubidi ye swe pebune, pimpa alushin we ye, topamu to kurene, mayati re, down yambung we yashibu adre, munta muda lone, tasain elo, a muda pinya ye comedy ogota, nine pinya lega, sovare. Leshi mo muda pinya ye tana let out, a tatan tong jow, a lena, such out jow, a bar awin, suzu bound, the yard, those that shit down shippy, satin net the net palo a dread, mweta thing bound, quinet hound jaw, gong jack nibare, mo muda pinya ye, ni no plebuema, moon tangarore, moon beat the party, ogota, nine tomo net, party winwe, pinya shinwe, moon pinya ye tana got down when she do rene, say when zadu, suzu bound, nea jaw, dayout, kebare.
ရှမ်းမြည်နယ်မြောက်ပိုင်းမွန်ဂိုဒေတာရှိနေရပြန်စစ်ဆောင်ပြည်သူတွေဟာစာဝတ်နေရေးပြင်ရာသီဥတုဆိုးရွားစွာအေးလွန်းနေတဲ့အတွက်အဝတ်ထည်နဲ့ဆောင်တွေအေးပေါ်လိုအပ်နေတယ်လို့ဒေတာခန်တွေကပြောပါတယ်အစိုးရအနေနဲ့လောလောဆယ်ဆယ်မှာစည်ရင်ကောက်ယူနေတာတွေလှုပ်ဆောင်နေပေမဲ့မွန်ဂိုဒေတာတွင်အစားဥတွေနေအိမ်နဲ့ကျောင်းတို့လဲတိုက်ပွဲတွင်ပျက်စီးသွားတာကြောင့်အကူအညီတွေချက်ချင်းလုပ AA စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမူဆယ်မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှခဲ့ကြသလိုတိုက်ပွဲတွင်ဒေသခံ2000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကိုစစ်ပေးသိမ်းချောင်ခဲ့ကြရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်လွတ်လပ်ရေးတပ်မတော် KOKIA ဌာနချုပ်လိုက်စာအနီးနဲ့ကီးတောင်စခန်းကုန်းအနီးမှာရှိတဲ့လိုက်ဖောက်တပ်စခန်းတစ်ဝိုက်ကိုမြမတပ်မတော်ကနေလေကြောင်းအကူနဲ့တိုက်ခိုက်နေစေဖြစ်သလိုဒီတိုက်ခိုက်မှုကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။အမည်ရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုတင်ဆက်ထားပါတယ်။
ဒီစင်ဘာ21ရက်နေ့မနေ့ပိုင်းကလိုင်စာကရရဲ့တပ်စခန်းတစ်ဝိုက်ကိုမြန်မာတပ်မတော်ကနေတိုက်လေရင်3စင်းနဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ်
။ခုဒီနေ့ကလိုင်ဖောင်ဘက်မှာပစ်နေတယ်။လိုင်ဖောင်ဆိုတာအဲ့ဒီကီတော့နက်စိတ်မဝေးပါဘူး။အဲမှာအဲလေရင်3စင်းမြေပြင်တပ်ကတော့နှစ်ချိန်ထိုးနှစ်ချိန်လှန်ကြသွားတယ်လို့ပြောတာပဲ။အဲနောက်တစ်ခါဒီမုံလိုင်ခက်ဖက်ကဒုက္ခတဲ့စခန်းသားတွေမျိုးရင်းပဲအလန့်ပုံနေလက်လက်နဲ့ကြည့်ကြတယ်
လိုင်စာမြုံမုံလိုင်ခတ်ကျေးရွာအနီးရှိဒုက္ခတဲ့စခန်းကိုလည်းဒီဇင်ဘာ18ရက်နေ့ကလက်နက်ကြီးတွေကြားရောက်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းလက်တလောဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံတွေစစ်ပေးရှောင်နေရတယ်လို့ကချင်ငင်းချမ်းရဲ့ကျိုးတော်ဆောင်အဖွဲ့ PCG မှဦးဆောင်အောင်ကခုလိုပြောပါတယ်
လေဖုန်းစကမ်းဘက်မှာသူကသူစစ်ချင်နေတယ်ကျွန်တော်သိရတယ်အပြင်တမဟာစစ်ရဲ့ area တိုင်ရင်လေးပေါ့အဲ့ရွာသားတွေရောရှိတဲ့နေရာအဲ့မှာလေလေချောင်းရောကြီးချောင်းရောနဲ့စိုက်နေတယ်လို့သိရတယ်ခင်ဗျ။ဒီဒုက္ခတွေတွေလည်းတချို့လည်းဝိုင်းမော်ဘက်မှာရောက်နေတာရှိတယ်။ကျွန်တော်တို့ကလေရင်နဲ့ပြက်လို့အိမ်တွေကြီးလောင်ပါသွားတဲ့အဲမိသားစုတွေကတော့ဒီဝိုင်းမော်ဘက်မှာတချို့တရားရောက်နေတယ်လို့အိမ်ခြေ40လောက်ရောက်နေတယ်လို့တော့သိရတယ်ခင်ဗျ။
ကချင်လူလတ်ရဲ့ဖွဲ့ KIA ဌာနချုပ်လိုက်စာနီးတဝိုက်ရှိ KIA တပ်စခန်းတွေကိုမြန်မာတပ်မတော်မှဒီစင်ဘာလလယ်လောက်ကစပြီးထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်လက်ရှိအစိုးရတစ်လုတ်ဆောင်နေတဲ့ငင်းချမ်းရင်လုပ်ငန်းစဉ်အပေါ်ထိခိုက်နိုင်တယ်လို့လည်းဦးဆမ်အောင်ကဆက်ပြောပါတယ်
သူစစ်တွေကဆက်ဖြစ်နေတော့ကျွန်တော်ငင်းချမ်းရေးကတော့တော်တော်လေးကိုလောင်းဝေးနေတယ်လို့မြင်နေရတယ်ခင်ဗျအဲလက်ရှိအနေကတော့ဒီကငင်းချမ်းရေးခြေနေကတော့အဲအစိုးရရဲ့ထူးစစ်ဆက်သွားတယ်ရက်ဆိုင်တဲ့ပုံမှာဂိုင်းမှုတည်တယ်လို့
KIA ရဲ့အရေးပါတဲ့ရှစ်တန်းတပ်စခန်းတစ်ခုဖြစ်တဲ့ကီတောင်ရှစ်တန်းတပ်စခန်းကိုလည်းအစိုးရတပ်မတော်နဲ့ KIA တို့ကြားလေးလာကြတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒီဇင်ဘာ16ရက်နေ့ကဆုတ်ခွာပေးလိုက်ရတာဖြစ်ပါတယ်
ဆက်ပြီးတော့ချင်းပြည်နယ်လွတ်တော်ကပြင်ဆင်ရေးဆွဲပြီးပြည်ထောင်စုလွတ်တော်ကိုပေးပို့ခဲ့တဲ့အမွေဆက်ခံခြင်းဥပဒေနဲ့ထိမ်းမြလက်ထက်ခြင်းဒလိထုံတမ်းဥပဒေကိုပြင်ဆင်ရေးဆွဲပေးဖို့ NINU လို့ခေါ်တဲ့ချင်းအမျိုးသမီးအဖွဲ့ကနေချင်းလွတ်တော်ဥက္ကဋ္ဌကိုတောင်းဆိုခဲ့ပါတယ်။စလိုင်းရောဘတ်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်။
ပရမကျင့်ချင်းမြင့်နယ်လွှတ်တော်ကပြင်ဆင်ရေးဆွဲခဲ့တဲ့ချင်းဝိဒေသတိုင်းအဲ့ဥပဒေထက်ကအမွေဆက်ခံခြင်းဥပဒေနဲ့ထိမ်းမြလက်သက်ခြင်းဒလိထုံးစံဥပဒေဟာချင်းမျိုးသမီးတွေအတွက်တရားမျှသမရှိဘူးလို့နီနူးဖွဲ့ရဲ့ညွှန်ကြားရေးမှူးမိုင်လန်နိုင်ချဲကပြောပါတယ
်အမွေဆက်ခံခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်လစ်ဆက်ရှစ်ချင်းအက်အရာဆိုရင်လင်မယားလက်ထပ်ပြီးတော့အိမ်တလုံးဆောက်နိုင်တဲ့ဆိုရင်အရာတမှန်ပစ္စည်းတစ်ခုဖြစ်သွားနိုင်တာမို့မူအားဖြင့်သမီးနဲ့မိခင်ကအမွေဆက်ခံခွင့်ရရှိတယ်လို့ကျွန်တော်ပြောနိုင်တယ်ဒါပေမဲ့ခုပြင်ဆင်တဲ့ဥပဒေကြောင့်မှာတော့အဲ့ဒီပြုပုံမှန်ကိုသူတို့ဖြုတ်ထားပြီးမှအိမ်နဲ့အဲ့ဒီအိမ်ဆောက်ထားတဲ့မြင်နေရကိုတားရှိရန်ဒါကပဲစက်ခါရမယ်လို့ဆိုပါရယ်ကျမတို့ကရရှိခဲ့တဲ့အခွင့်အရေးလေးတော့ပက်ပါသွားတာကိုကျမတို့တွေ့ရပါတယ်
Chin Alu Korea, the Tangoya, Liz Jacuniga, Piatan Dabi, a Kuchin T, Chindang Dama, Chidonida, Chin Widi, Dantan, Ewudi Tega, Kinna Silo, Mumishidore, Muisakanje Ubudine, Taimia Letachin, the late Tongsa Ubudigo, a Yen Paramaji, Lut of the Dama, Pian Lepin Zimbi, Natasanga, Tisembala, Nasakoya Niga, Pidansu Lutovu, Chimine Lutogani, People Kera, Pibare, Kinna Silo, Mumishidore, Ubudigo, Pian Lepin Zimbu, Losan Larepoma, Jusu, we met Eddie Ubudi, Yakongju, Suju, Taya Titu, Kansai.
ไม่มีเลยต้องสู้เต็มยาเช็คกูลิลูชูขันยาเดลูไม่เล่นนักเชก้าเปลี่ยวว่าเลยอุปกรณ์ช่วยล้างเลยค่ะมาลดต่ออัตราเยี่ยมจะเช็ดด้วยกูแทนเส้นสายเป็นเช่นไม่ใช่เราอ่ะด้วยยาบาร์เลยตัวเปลี่ยวเลยเช็ดด้วยกูส่งเช็ดช้าเลยค่ะมาลงว่าอุปกรณ์เปลี่ยวเลยจะมีก้าอ่ะติดเปลี่ยวเส้นไม่เปลี่ยวกูบ้านะที่กิจสันนี้พัฒนาเปลี่ยวเช่นมีเนื้อหลุดต่ออุกซ่าอุสบวยกันรอแล้วมันเนี่ยประมาณสูบีเนื้อหลุดต่อสีวิขอเ
ကျွန်တော်တို့စက်ခုမှာဆက်လက်ပြီးတော့ဆောင်ရွက်ဖို့စီစဉ်ထားပါတယ်เนาะအခုလိုမပြည့်စုံသေးတဲ့ချင်းလူမျိုးတွေရဲ့ဒလေးထုံးစံအစဉ်လာဥပဒေကြမ်းတွေကိုတခြားလူမျိုးအများစုပါဝင်တဲ့ပြည်တော်စုလှုပ်တော်မှာဆွေးနွေးဆုံးဖြတ်တာထက်ချင်းလူမျိုးအများစုပါဝင်တဲ့ချင်းမျိုးနယ်လှုပ်တော်မှာပုံမှုပြည့်စုံတဲ့အသည့်အခြေလက်ဆွေးနွေးပြီးပြင်ဆင်ရေးဆွဲတဲ့လည်းလို့မိုင်းလန်းနဲ့ခြေကပြောပါ
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ပြည်ထောင်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့ကနေချင်းပြည်နယ်ကိုတွားရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဘက်ကိုထွက်ပြေးလာတဲ့ထိုင်းနိုင်ငံသားတရေခံပြေးတဦးကိုမွန်ပြည်နယ်မော်ရမြိုင်မြို့မှာဖမ်းဆီးရမိထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook အင်တာနက်ဆာမြနာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ခုညပဲအစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။တနင်္လာနေ့ကထရက်ကားနဲ့မောင်းဝင်တိုက်တာကိုခံခဲ့ရတဲ့ဂျာမနီနိုင်ငံဘာလင်မြို့တော်ကခရစ်စမတ်ဆေးကိုရဲလုံခြုံရေးအပြည့်ကွန်ကရစ်တုံးအကာအရံတွေပတ်ပတ်လည်ချထားပြီးတော့ပြန်ဖွင့်လိုက်ပါပြီ။ဂီတအံတွေဒါမှမဟုတ်တောက်ပတဲ့မီးတွေနဲ့ဈေးဖွင့်ပွဲမလုပ်ဖို့စီစဉ်သူတွေကဆုံးဖြတ်ခဲ့ပြီးအဲ့ဒီအစားတိုက်ခိုက်မှုကြောင့်သေဆုံးသွားသူတွေကိုအောက်မေ့သတိရတဲ့အထိမ်းအမှတ်ဖြစ်အခင်းပြည်နေရာမှာဖျောင်းနိုင်တွေထွန်ပြီးပန်းတွေချကြပါတယ်ဒီတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးခဲ့ရတာပါတိုက်ခိုက်မှုတွေတန်ရရှိသူအသက်24နှစ်အရွယ်ဒူနီရှားနွယ်ဘွားအမျိုးသားကိုတော့ဥရောပတိုက်တော်မှာဂျာမန်အာဏာပိုင်တွေကလိုက်ရှာနေပါတယ်ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကနေတပုံတွင်တဲ့အရသားတွေကိုရွှေ့ထုတ်နေတာတွေဒီကနေ့အပြစ်တက်နိုင်ဖို့မျှော်လင့်ထားတယ်လို့နိုင်ငံတကာကြက်ချင်းဤအဖွဲ့ ICRC ကပြောပါတယ်အာလပ်ပိုမြို့နဲ့အိုင်ဒလစ်ပြည်နယ်မှာတပုံတွေဝိုင်းထားတဲ့ဂျေးရွာနေရွာကထောင်ပေါင်းများစွာသောလူတွေကိုဒီကနေ့တနေ့လုံးနဲ့ညဘက်ထိဆက်ပြီးရွှေ့ထုတ်သွားမှာပါ။ဒါပေမဲ့ရာသီဥတုဆိုးနေတာကြောင့်လုပ်ငန်းနှောင့်နှေးနေတယ်လို့သတိပေးထားပါတယ်။ရွှေ့ပြောင်းကဲထုတ်တဲ့လုပ်ငန်းကို ICRC ကကူညီလုံဆောင်ပေးနေပြီးအခုချိန်ထိဆိုရင်အာလပ်ပိုအစီပိုင်းကနေလူပေါင်း 3,400 လောက်ရွှေ့ထုတ်ပြီးပါပြီ။ဂျပန်နိုင်ငံအိုကီနာဝါကျွန်းကမြေဥရာကြီးက 9,000 ကျော်ကိုအမေရိကန်ကဂျပန်လက်ထဲဒီကနေ့အခမ်းအနားနဲ့ပြန်လွှဲပေးလိုက်ပါတယ်။အခုလွှဲပေးတဲ့မြေဥရာဟာ1982ခုနှစ်ကတည်းကနေဆိုရင်ပြန်လွှဲပေးတဲ့အကျယ်ဆုံးမြေဥရာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာစေကူတော်မှုခံယူခြင်းနဲ့အာဖဂန်နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့ပါကစ္စတန်နိုင်ငံကဆုံးဖြတ်လိုက်ပါတယ်။ပါကစ္စတန်ပြည်ထောင်စုဝန်ကြီးနိုင်ငံအနောက်မြောက်ပိုင်းနက်ဇက်ဂိတ်ကိုတွားရောက်ချိန်တွင်ဒီအစီအစဉ်ကိုကျင်းပတာပါခင်ဗျာ
။ကြာသပတေးနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရရှင်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.